Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VO American တန်ကနေ2023ခုနှစ်ဖေဖော်ဝါရီ16ရက်စတာရင်းညာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။ဒိုင်းဒိုမီတာ1925 32တို့အပြင် VO ရဲ့ Facebook Website နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
။မင်္ဂလာပါကျွန်တော်ရန်နိုင်ပါကြာသရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီနောက်ထပ်ဒေါ်လာတန်90ကူညီသွားမယ်လို့အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်အီရန်နိုင်ငံပေါ်အရေးယူတန်းခတ်ပိတ်ဆို့ထားတာတွေကိုရုပ်သိမ်းဖို့တရုတ်သမ္မတရှီကျင်းဖင်နဲ့အီရန်သမ္မတအီဘရာဟင်ရာအီစီတို့ကဒီနေ့တောင်းဆိုလိုက်ပါတယ်အင်ဒိုနီးရှားမှာတော့အရသာလေးဦးကိုရက်ဆက်စွာတပ်ဖြတ်မှုမှာပါဝင်ပတ်သက်ခဲ့မှုနဲ့အင်ဒိုနီးရှားစစ်သား၄ဦးကိုစစ်ခုံရုံးကမနေ့ကထောင်ဒဏ်တွေချမှတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါကိုနေအဲ့တော့အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စစ်ကောင်စီရဲ့ထိုးစစ်ကြောင့်စကိုင်းတိုင်းကတားမှာအရသာတချို့တည်ဆုံခဲ့ရတာကိုရွာသားတူက
အရသာတည်ဆုံမှုက2ယောက်ရှိရယ်စစ်ကောင်နဲ့သူ့အမေတင်းကြောင်နဲ့တယောက်ကအသက်40ကျော်ပြီနဲ့တယောက်ကတော့23နှစ်အရသာတစ်ယောက်ကပါ
နောက်စကိုင်းတိုင်းမှာပဲကမ်ဘလူးနယ်ဘက်စစ်ကြောဝင်လို့ဒေသခံ3000ကျော်လဲထွက်ပြေးနေကြပါတယ်နောက် KBC ကချင်နှချင်းခရစ်ယာန်အဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဒေါက်တာကလန်ဆမ်ဆန်ကိုတော့အကြမ်းဖက်မှုဥပဒေနဲ့ထတ်တူအရေးယူလိုက်ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့စတရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမရေးကဏ္ဍနဲ့တိုင်းနာသတင်းလွှာကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူပြပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုလူသားချင်းစာနာကူညီမှုဆိုင်ရာအထောက်ပံ့နောက်ထပ်ဒေါ်လာ390ကူညီသွားမယ်လို့ထုတ်ပြန်ကြေညာလိုက်ပါတယ်။မြန်မာနိုင်ငံတွင်စစ်မှတ်ပဋိပက္ခတွေကြောင့်ဒုက္ခသည်တွေတိုးလာနေတာနဲ့အမျှစာနာရေးခါအကူအညီလိုအပ်ချက်တွေအတွက် USAID အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာအကူအညီပေးအေဂျင်စီကတဆင့်ထောက်ပံ့ပေးသွားမယ်လို့ဆိုပါတယ်။ပဋိပက္ခဒေသမှာရှိတဲ့မြန်မာပြည်သူ9သိန်းခွဲကျော်ကိုကူညီဖို့ USAID အနေနဲ့ WFP ကုလသမဂ္ဂစာနာရေးခါအစီအစဉ်နဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းဖော်ပြပါတယ်။ဒီအကူအညီတွေထဲမှာတော့ပုံမှန်လစဉ်ရိတ်ခါထောက်ပံ့မှုအပြင်9နှစ်အောက်ကလေးငယ်တွေအတွက်ကိုယ်ဆောင်မိခင်နဲ့နိုးတိုက်မိခင်တွေအတွက်အာဟာရဖြည့်တင်းရေးအစီအစဉ်တွေလည်းပါဝင်ပါတယ်။WFP ကုလသမဂ္ဂစာနာရေးခအဖွဲ့အွန်လိုင်းဆောင်မြန်းနာမှာတော့သူတို့အနေနဲ့မြန်မာနိုင်ငံတွင်ပဋိပက္ခဒေသတွေကဒုက္ခသည်တွေအတွက်ရေးပေါ်စာနာရေးခအခုကြီးတွေဆောင်ရွက်ပေးနေတယ်လို့ဖော်ပြပါတယ်။ပဋိပက္ခတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်း၊ကရင်ပြည်နယ်၊ကယားပြည်နယ်နေရာတို့၊ရခိုင်ပြည်နယ်ချင်းပလတ်ဝဒေသတွေကဒုက္ခသည်တွေကို WFP စာနာရေးခအခုကြီးတွေထောက်ပံ့ပေးတာရှိတယ်လို့ VOA ကသိရှိထားပေမဲ့စည်ရေးပဋိပက္ခအလုံးစိုးဝါနေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းဒေသတွေကစစ်ပီးဒုက္ခသည်တွေကတော့နိုင်ငံတကာအကူအညီတွေဘာတစ်ခုမှမရဘူးလို့ဒေသခံတွေကပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတကာအုံရင်ဆွတ်ခွာထွက်ပြေးတိမ်းရှောင်ရသူ 1.2 သန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကဖော်ပြပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းခန့်မှန်းခြေလူဦးရေ 19.6 သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ USAID ကဖော်ပြထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံအခြေပြည်နယ်ကတော့ရိန်ဂျာမွတ်စလင်90လောက်ပါတဲ့လေတစင်ဒီနေ့ချက်သားပရီးမှာဆက်ရောက်လာတယ်လို့ဒေသတာဝန်ရှိသူတို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကစုစုဝါအခြေအနေတွေကိုလွတ်မြောက်ဖို့ဒီရိန်ဂျာဒုက္ခသည်တွေအစုပြုံလိုက်လှစ်စည်းထွက်ပြေးကြရမှာအင်ဒိုနီးရှားနိုင်ငံအခြေဒေသကိုမကြာခဏဆုတ်သလိုရောက်လာလေရှိပါတယ်။အခုရောက်လာသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကထွက်လာကြတာဖြစ်ပြီးအတော်များများကပြင်ပန်းနွမ်းနေနေကြတယ်လို့လည်းဒေသခံတွေက Reuters သတင်းဌာနကိုပြောပါတယ်။ဒါပေမဲ့UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးကတော့ဒါကိုအတိမပြုတ်ပေးနိုင်သေးပါဘူး။ပြီးခဲ့တဲ့လတွေအတွင်းလှစီပြေရ ेंजर ဒုက္ခသည်ယာကနန်းအခြေကိုဆက်ရောက်လာကြသလိုတချို့ကတော့ပင်လယ်ထဲမှာငတ်မှုအစာရည်စာပြတ်လပ်ပြီးသေဆုံးခဲ့ကြပါဗျ။ပြီးခဲ့တဲ့2022ခုနှစ်အားဆိုရင်ဆယ်စုနှစ်တစ်ခုတင်ရ ेंजर လှစီပြေဒုက္ခသည်တွေပင်လယ်ထဲအသေးအပြောက်အများဆုံးနှစ်တစ်နှစ်ဖြစ်တယ်လို့ကုလသမဂ္ဂကပြောထားပါဗျ။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်ထိပ်တန်းသံတမန်ဝန်ကြီးတို့မနက်ဖြန်ဥရောပမှာကျင်းပမဲ့လုံခြုံရေးညီလာခံအတွင်းတွေ့ဆုံနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကပြင်ဆင်နေတဲ့အကြောင်းအမည်မဖော်လိုတဲ့အတန်အရာရှိတဦးက VOA ကိုပြောပါရတယ်။ ဒီလားစောစောပိုင်းကတရုတ်နိုင်ငံဘက်ကလွတ်တင်ခဲ့တဲ့ထောက်လိုင်းရေးမိုးပြန်မှုပေါင်းကိုအမေရိကန်ဘက်ကပြစ်ချပြီးနောက်ပိုင်းပထမဆုံးအချိန်နိုင်ငံထိပ်တန်းသံတမန်နှစ်ဦးဂျာမနီနိုင်ငံမှာကျင်းပမဲ့မြူနစ်လုံခြုံရေးညီလာခံအစည်းအဝေးအစည်းအဝေးပြင်ပမှာညနေချင်းဆိုင်တွေ့ဆုံကြမှာပါတရုတ်ထောက်လိုင်းရေးမိုးပြန်မှုပေါင်းကိစ္စပေါ်လာခဲ့တာကြောင့်ဝန်ကြီးဘလင်ကန်ရဲ့တရုတ်နိုင်ငံသွားမဲ့ခီးစဉ်ရွှေ့ဆိုင်းခဲ့ပါတယ်အမေရိကတိုက်ပေါ်မှာတရုတ်ထောက်လိုင်းရေးမိုးပြန်မှုပေါင်းပြန်ဆန်းခဲ့တဲ့ကိစ္စဟာတောင်ဝင်မဲ့တဲ့လုံရဖြစ်သလိုအမေရိကန်ရဲ့အကျုပ်ချာအာဏာနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာလို့ဖေဖော်ဝါရီ3ရက်နေ့ကပဲဝန်ကြီးဘလင်ကန်က WC ကိုဖုန်းဆက်ပြီးတော့ပြောကြားခဲ့ပါတယ်တရုတ်နိုင်ငံကတော့ဒီမိုးပြန်မှုပေါင်းဟာရာသီဥတုစူးစမ်းလေ့လာတဲ့မိုးပူပေါင်းဖြစ်ပြီးတော့အမေရိကတိုက်တဲ့ကိုလေနဲ့လွန့်ပါသွားခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်2022ခုနှစ်မေလနောက်ပိုင်းမှာအမေရိကန်ဘက်ကလည်းမိုးပြန်မှုပေါင်းတွေ10ကြိမ်ထက်မနည်းပြုတ်ပြီးမှကြီးပေါ်မှာရောက်လာခဲ့တယ်လို့ပြောဆိုထားပြီးတော့အမေရိကန်ပြည်ထောင်စုကတော့ဒီပြောဆိုချက်ကိုညှင်းဆိုပါတယ်ဒီမိုးပြန်မှုပေါင်းပြစ်ချပြီးတဲ့နောက်ပိုင်းတရုတ်စစ်တပ်ဘက်ကပန်ဒဂွန်စစ်ဌာနချုပ်ကအရာရှိတွေနဲ့ဆက်သွယ်ပြောဆိုဖို့ညှင်းဆိုနေတာကြောင့်ဒါဟာ NDA ကြီးတဲ့အကြောင်းနဲ့နိုင်ငံခြားဆက်သွယ်ပြောဆိုနိုင်မဲ့ line ဖွင့်ထားဖို့လိုတယ်ဆိုပြီးတော့အမေရိကန်အရာရှိတွေကပြောဆိုပါတယ်ခင်ဗျာ
အီရန်နိုင်ငံပေါ်ရေယူတံခါးပိတ်ဆို့ထားတာကိုရုတ်သိမ်းပေးဖို့တရုတ်သမ္မတရှီကျင်းဖြင့်အီရန်သမ္မတအီဘရာဟင်ရိုက်စီတို့တောင်းဆိုလိုက်ကြပါတယ်။အီရန်သမ္မတရိုက်စီဟာတရုတ်နိုင်ငံကို၃ရက်ကြာတရားဝင်ခီးစဉ်ဖြစ်တောင်းခဲ့ပြီးတဲ့နောက်ဒီနေ့နောက်ဆုံးနေမှာပဲနှစ်ဖက်ကောင်းဆောင်တွေပူးတွဲကြေညာချက်ဖြစ်အခုလိုထုတ်ပြန်တောင်းဆိုလိုက်တာပါ။ဒါအပြင်2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထည့်ဖို့ဆောင်ရွက်ဖို့ကိုလည်းအဲ့ဒီကြေညာချက်ထဲမှာတောင်းဆိုထားပါတယ်။အမေရိကန်ပါဝင်တခြားကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ချုပ်ဆိုထားတဲ့အီရန်နျူကလ িয়ার စာချုပ်မှာအီရန်ဘက်ကသူတို့ရဲ့နျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်တံခတ်ပိတ်ဆို့ထားတာတွေကိုရုတ်သိမ်းဖို့သဘောတူထားတာဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 15653ညာไลโทมิเตอร์25 kHz 7783ညไลโทมิเตอร์32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာไลမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယူကနေဂျာတာရင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာနဲ့ဆုံးသက်ပြီးငြိမ်းချမ်းရေးသဘောတူညီမှုရဖို့တောင်းဆိုတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရက်ကိုကုလသမဂ္ဂအထွေထွေညီလာခံမှရှေ့သတင်းပတ်ကျင်းပမဲ့အထူးစည်းဝေးပွဲအတွင်းမဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်မှုတစ်နှစ်ပြည့်မတိုင်ခင်တစ်ရက်ဖြစ်တဲ့ဖေဖော်ဝါရီ23ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတွေ့ဆုံပြီးတော့ဒီဆုံးဖြတ်ချက်ကိုအတည်ပြုသွားမယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ငြိမ်းချမ်းရေးဖို့အတွက်သံတမန်ရေးကြိုးပမ်းမှုတွေကိုထောက်ခံဖို့ဒီဆုံးဖြတ်ချက်မူကြမ်းကတောင်းဆိုထားပါတယ်။ဒါပြင်ရုရှားအနေနဲ့ယူကရိန်းရဲ့သားတွေပိုင်းနဲ့အခြေခံအဆောက်အအုံတွေပေါ်မှာတိုက်ခိုက်နေတာတွေကိုရပ်တန့်ပြီးတော့ရုရှားတပ်တွေကိုယူကရိန်းကနေချက်ချင်းယုတ်သိမ်းဖို့တောင်းဆိုထားပါတယ်။အချိန်ထဲမှာပဲရုရှားတပ်တွေကယူကရိန်းကိုဒီနေ့ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးရဲသားတစ်ယောက်သေဆုံးသွားခဲ့ပါတယ်။ရုရှားဘက်ကပြစ်လိုက်တဲ့ဒုံးကျည်36ခုထဲက16ခုကိုယူကရိန်းရဲ့လေကြောင်းရံကာကွယ်ရေးဒုံးကျည်တွေကပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့စစ်မြေပြင်မှာတော့ယူကရိန်းတွေဟာရုရှားတွေနဲ့တိုက်တဲ့နေရာမှာအသာစီးရစေတဲ့အခွင့်အလမ်းရှိတယ်လို့ Brussels မြို့မှာပြုလုပ်တဲ့ NATO ကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားမှာတော့စစ်သားတချို့ကိုအရသာတပ်ဖြတ်မှုနဲ့ထောင်ဒဏ်အပြစ်တွေပေးလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းပါပူရာခရိုင်အတွင်းမှာအယက်သား၄ဦးကိုရက်ဆက်စွာတပ်ဖြတ်မှုမှာပါဝင်ပတ်သက်ခဲ့မှုနဲ့အင်ဒိုနီးရှားစစ်သား၄ဦးကိုပါပူရာမှာရှိတဲ့စစ်ခုံရုံးကမနေ့ဖေဖော်ဝါရီ15ရက်နေ့ကထောင်ဒဏ်အဖြစ်ပေးလိုက်တာပါအသက်ခံလိုက်ရတဲ့လူတွေဟာစစ်သားတွေထံကလက်နက်ဝဲဖို့ကြိုးစားရကအဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်စစ်သားတွေကသူတို့ကိုတပ်ဖြတ်လိုက်တာပါအဲ့ဒီနောက်မှာတော့သူတို့ရဲ့ရုပ်လောင်းတွေကိုအပိုင်းပိုင်းဖြတ်အိတ်ထဲထည့်ပြီးတမီကာမျိုးနီကမြစ်ထဲကိုပြစ်ချခဲ့တယ်လို့အာနာပိုင်တို့ရဲ့ပြောဆိုချက်ကိုကိုကာဘီရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။ဒီကိစ္စအတွက်စစ်သား6ယောက်အမှုရင်ဆိုင်ခဲ့ရပေမဲ့တယောက်ကတော့စီရင်ချက်မချခင်မှာကွယ်လွန်သွားခဲ့တယ်လို့ဆိုပါတယ်။စစ်သား4ဦးကိုအခုလိုစီရင်ချက်ချမှတ်ခဲ့တဲ့ထဲမှာ2ဦးကိုတော့တသက်တကျွန်းနဲ့နောက်ကျန်2ဦးကိုတော့ထောင်ဒဏ်15နှစ်နဲ့အနှစ်20အထိတိချမှတ်ခဲ့ပါတယ်ခင်ဗျာ။
ပြည်ကရတဲ့တရင်ပတ်ထဲငရင်ကြောင့်လူ4000ကျော်တည်ဆုံးခဲ့တဲ့တူရကီနိုင်ငံကိုနေတိုးမဟာမိတ်အဖွဲ့အတွင်းမှုချုပ်ယန်စတိုလ်တန်ဘတ်ဒီနေ့ရောက်ရှိလာခဲ့ပြီးတော့ငရင်တန်းစိုးစိုးဝါးဝါးခံရတဲ့တူရကီနိုင်ငံသားတွေနဲ့အတူတသားတည်းရှိနေကြောင်းပြောကြားခဲ့ပါတယ
် We salute the courage of the Turkish first responders And we mourn
with Turkey ye bo ka sa ye phwe ri ye yesan zati ko gung pyu ba de Turkey pi du ri ne tu wan ne chi khwe ya ba de Nido Mahamei phwe win nai ngan ta khu phit de Turkey twa gu lo lo at ni de a chei ma Nido Mahamei phwe ga atu yet ti ni ba de lo Nido Mahamei phwe ye atwin mu chou Jens Stoltenberg ka Turkey nai ngan ja ye win ji Mahmut Cavu Soglu ne atu di ni Ankara myo daw ma chin ba de tadin sa shin lin pwe ma pyo cha twa ka da phit ba de Dila Chaoyan Nigga Turki ne Neza Syria Nanga de Ma look at the Aging Yanjao, Turki Nang and Kudema, they sold to Bong, don't know Chowtown or Shibido and Yadu, the danger of Shida Jao, Turki Yebo, Tomia, Siman Kangway, Pagat, Inipiovare, Syria Maro, they sold to her, Mara Naya, Jo, Shida Bilu, Deput Havare, come now.
India, my Shida, BBC, the Rentana, younger girl, phone ago, Wednesday, Kangayavare. BBC Tan Tana Yongwega, Editana Yong Puedo, yet telephone ago. India Kongzi, Tanaga, Tinima, Tongyam Yao Nipi, Wayan Sisi, Shapuni, Lelu, Tikisan, and Niza Turiga, Purago, Kukabi, Writers, Tan Tanama, Popiala Dava. India BBC Tan Tana Yongwego, Pigere, Engane, Ferre, Saliani Gerega, Yuti, Wayan Sisi, Pire, now, Okon and Andy Ha, Shomarin, HR, Lu, Subare, T. Sisi, Kane, BBC, one at Chua, Ninete, T. Megoni, American, Jaya, Lule, Subare. ကိုဝန်တန်းတွေကဒီ Direct from Washington, the voice of America, the VOA. ပြည်ဦးအမေရိကန်တန်ရဲ့ဖရိုက်16ရက်နေ့ကျတာရင်းညအထူးကြဆုံးသတင်းတွေကိုကိုရနိုင်တဲ့အထူးကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့စစ်ကောင်စီထိုးစစ်ကြောင့်စကိုင်းတိုင်းကသားမှာအရသာတည်ဆုံမှုတွေရှိခဲ့တာပါ
စကိုင်းတိုင်းကသားမြို့နယ်တွင်ခြေရွာတွေနဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်တွေမိလောင်ကျွမ်းခဲ့ရသလိုရပ်သားတွေတည်ဆုံတာဖက်စီခေါ်ဆောင်ခံရတာတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကသားမြို့နယ်တွင်တိုက်ပွဲသတင်းပေးဖို့ချက်ကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ။စကိုင်းတိုင်းကသားမြို့အစွန်ရှမ်းပြည်နယ်အဆက်ရွှေလီမြစ်ဘေးမှ ဖြစ်ပြီးတော့အင်ဂျင်400ဝန်းကျင်ရှိတဲ့အင်ဂျီကျေးရွာနဲ့လေဘူကျေးရွာတို့ဟာရွာလုံးကျွတ်နီးပါးမီးလောင်ကျွမ်းခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အင်ဂျီကျေးရွာကကျေးရွာသား2ဦးလဲအသက်ခံခဲ့ရတယ်လို့1ဦးလဲဖမ်းဆီးခေါ်ဆောင်ခံရပြီးတော့အဆက်အသွယ်တက်တောက်နေတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။လက်ရှိအချိန်မှာကျေးရွာထဲမှာမြေမြုံမိုင်းတွေထောင်ထားတဲ့အတွက်အရက်သားတွေနေရမပြတ်နိုင်သေးဘူးလို့လဲဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ
်။အရက်သားပြည်သူမူက2ယောက်ရှိရယ်ဒီကောင်းတဲ့တူအောင်လေးတင်းချောင်းနဲ့တယောက်ကတက်40ကျော်ပြီခင်ဗျ။တယောက်ကတော့23နဲ့အရက်သား6ယောက်ကပါလာရယ်သွားသွားအင်ဂျီရောကျွန်တော်ရောတော့ကျွန်တော်မသိအင်ဂျီရောအရတားချောက်ကတင်လာတင်လာအခုတင်ပြီးဆက်တုံးမရဘူးဒီဘာသာလေးကတော့ဒီတိုင်းဘလို့မဝင်တော့မဝင်တာတူဟိုပစ္စည်းကျန်တဲ့ပစ္စည်းတွေဘာလဲညာရီညာမလားမျိုးနဲ့ဟိုချင်းရတင်ရလားတို့တွေပဲရှိရတယ်ဘလို့လဲမဝင်ရတာတူရတယ်ဟိုကအကြောင်းအရာကြောင့်ပြန်ပြီးတော့ချင်းကြီးလှည့်ပြီးထိုးလာနိုင်တယ်လေ။ဟောပြီးတော့ဒီချင်းနှင်းမိုင်းတွေကလည်းမိုင်းအနေနဲ့တောက်ကြပြီးတော့အဲ့တော့တောင်တင်ရပြီးတော့ဆိုင်ကနေတက်နေပြီလို့ဆိုင်ကနေလူတိုင်းကအမင်းတွေကြာညော
နေနွေကိုဝင်ရောက်မိရှိုးတဲ့တက်ဟာရှမ်းပြည်နယ်မဘေးမြို့ငါးအိုးကျေးရွာရှိခလာရ1-1ဖြစ်ပြီးအဲ့ဒီတက်ဟာမဘေးမြို့ရဲကကျေးရွာတွေအပါအဝင်ရွှေလီမြစ်တစ်ဖက်ကမ်းသာခြားတဲ့စကိုင်းတိုင်းကတာထီးကျိုင်မြို့နယ်တွေကကျေးရွာတွေကိုပါလှည့်လည်ပြီးတော့နေမြေရှင်းလင်းနေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အခုလိုနေနွေမိရှိုးမဲလို့ထင်မှားတဲ့အတွက်ဘာမှယူဆောင်မလာပဲကိုလိုယုံပြေးခဲ့ရတာလို့ဒေသခံတဦးကအခုလိုပြောပါတယ်
ဒီအလုံးကြီးပါပဲကြံလာမှတိတ်နေအိမ်မယ်ကျွန်တော်တို့ရွာကျတော့အစိတ်၃ရက်လောက်တော့ကြံတယ်ကျွန်တော်တို့ရွာလေးကဟုတ်တယ်ရွာတွေအကုန်လုံးတော့ရွာလုံးကျွတ်ပါသလိုပါသလောက်ပါပဲကြံလာမှ၄-၆ရက်အဲ့လိုပဲကြံတာတရော်တရော်အကုန်လုံးတော့ခက်ခက်ခဲခဲပါရွာတွေကအရင်နှစ်တည်းကလည်းရွာတွေကမရောက်ဘူးလေသူတို့စစ်ကြောင်းတို့ကဒီကနေ့ဆို၃ခါရှိစစ်ကြောင်းက အဲ့မဲ့တခါမှမရောက်ဘူးဆိုတော့အခုကလည်းရွာထဲလူတွေကလည်းမရောက်ဘူးမရောက်ခန့်ထင်ပြီးတော့ဘာမှမသိရဘူးအကုန်လုံးဒီတိုင်းပဲလူလူပဲရှောင်ကြရများရတာဆိုတော့အကုန်လုံးကတော့ခက်ခဲပါဘာမှမကြံပါဘူးအိမ်ညာလည်းအကုန်လုံးပြပယ်ကြီးတွေကစပားတွေကအစားကိုရှို့သွားတာဆိုတော့ခက်ခဲရတော့အဲ့ဒါတော့ဒေါ်လေးကိုခက်ခဲတယ်အကုန်လုံးကြီးကလည်းရှိရဲဒီတိုင်းနိုင်တော့တကယ်တဲ့ဆိုင်အိတ်တိန်နေအဲ့လိုလေးနေပဲဖြည့်ရှင်းနေရတာမြားစားပြီးတော့အဲ့လိုပဲဖြည့်ရှင်းရပါရွာလည်းဒီတိုင်းပြဖို့ပဲရှင်းလင်းမဲ့လူလည်းမရှိဘူးပေါ်ကြည့်လေတော့မှမရှိဘူ
းလက်ရှိအချိန်မှာစစ်ကောင်စီကတခြားကျေးရွာတွေဘက်ကိုလက်ပတ်သွားပြီးနေမြေရှင်းလင်းတာတွေလုပ်နေတယ်လို့စစ်ကြောင်းတွေဆက်ထိုးလာရင်စစ်ရေးတင်းမာပြီးတော့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်ခင်ဗျာ
စကိုင်းတိုင်းကသာမှာစစ်ကောင်စီထိုးစစ်ကြောင်းအရသာအသိဆုံးမှုရှိခဲ့တာကိုကိုအောင်ပြောပြခဲ့တာပါအခုတော့ဒီစကိုင်းတိုင်းမှာပဲကမ့်ဘလူနယ်ဘက်မှာလည်းစစ်ကြောင်းဝင်လို့ဒေသခံ3,000ကျော်ထွက်ပြေးနေရတဲ့တဲ့မှာစကိုင်းတိုင်းကမ်းလူမျိုးနယ်အတွင်းကိုမြန်မာစစ်တပ်ကအင်အား100ဝန်းကျင်စီပါတဲ့စစ်ကြောင်း3ကြောင်းနဲ့ဝင်ရောက်ပြီးလက်မြေရှင်းလင်းလုပ်နေတာကြောင့်ခြေရွာပေါင်း40လောက်ကဒေသခံ3,000ကျော်လောက်အထိထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအလိမ်မှပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကမ်းလူမျိုးနယ်အတွင်းကခြေရွာတွေကိုမြန်မာစစ်တပ်ကအင်အား300ကျော်နဲ့စစ်ကြောင်း3ကြောင်းခွဲပြီးလက်မြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေစစ်ကြောင်းမထိုးခင်ဖေဖော်ဝါရီလ13ရက်နေ့ကလေးကစစ်ကြောင်းထိုးမဲ့ရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတို့ထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်
စစ်ကြောင်းက3ကြောင်းခွဲပြီးတော့တကြောင်ကို100ကြောင်းအဲ100ကြောင်း100ကြောင်းပါလေရဒီအင်းလက်ကြီးတို့ဒီရမရတဲ့အင်းလက်ကြီးမဲဆိုတဲ့တာအရင်တခါမရှိသွားတဲ့ရွာတွေပဲအဲ့ဘက်တွေကိုပြန်လာပြီးတော့ဒီထိုးနေရကြအခုလောလောဆယ်ကခမ368ကတော့အင်းလက်ကြီးရွာကိုရောက်နေပြီခမ369ကတော့အင်းလက်ကြီးရွာနဲ့ခုနှစ်မိုင်ကျော်ကျော်လောက်မှရှိနေရကြအဲခမ368ကတော့ကျွန်တော်ဒီမောင်းတိုင်ရွာကိုရောက်နေရတယ်အဲလောလောဆယ်တော့မရဘူးသူတို့အဲ့လိုပြစ်တာခက်တာတော့မရှိသေးဘူးကြသူတို့စစ်ကြောင်းမထိုးခင်ကတော့120ခေါ်လက်နက်ပေါ့သူတို့ဒီ606တက်ရင်ကတိုင်2ဘိန်ပါတဲ့ဒီအမြောက်လောင်ချာနဲ့ဒီအဲ့ဒီအခုစစ်ကြောင်းထိုးမဲ့ရွာဘက်ဒီမှာအာပြစ်ထားတယ်ဗျခုနှလုံးလောက်ပြစ်ထားတယ်ဒီတယောက်ဖြီးတယ်နွားတကောင်ဖြီးတယ်ဗျပြန်လာတော့ပြက်စီးရောမရှိပါဘူ
းစစ်ကြောင်းထိုးလာလို့ရွာပေါင်း40လောက်ကဒေသခံ3,000ကျော်ဟာတောတွေထဲကိုရှောင်ပြေးနေကြရပါတယ်ဖေဖော်ဝါရီလ14ရက်နေ့ကလည်းတောတွေကစစ်ရှောင်တဲတွေဘက်ကိုစစ်ကောင်စီစစ်ကြောင်းထိုးတာကြောင့်တောတွေကစစ်ရှောင်တွေထပ်မံထွက်ပြေးနေကြရတယ်လို့စစ်ရှောင်တချို့ဖမ်းဆီးခံရတာမျိုးတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ
်စစ်ကြောင်းရွာတွေမှာရွာပေါင်း40လောက်ရှိရဲ့ဗျလူရေ3,000ကျော်လောက်တော့ရှိမှာမှာ2ရက်ရှိပြီရှောင်းတာတော့လောလောဆယ်တော့ပြည်သူ12ယောက်ပဲဘက်ကတော့အဲ့လိုမိထားတယ်အဲ့ဒါသူတို့ပြန်လွတ်တာလည်းမကြသေးဘူးကြာသူတို့ဘာဖြစ်တယ်ဘာဖြစ်တယ်လို့လည်းအဲ့လိုအကြောင်းမကြရသေးဘူးခမ368ကလောလောဆယ်အဲ့အင်းလက်ကြီးတွေဝင်သွားတဲ့စစ်ကြောင်းအဲ့စစ်ကြောင်းကဒီပြည်သူတွေဒီမှာတမင်ချက်စားပြီးအဲ့ချက်စားတဲ့ဘဲပန်းချင်တွေဖမ်းလာခဲ့တယ်သူကတော့အင်းလက်ကြီးရွာသားပါတယ်ယမပါတယ်ထိန်တော့ပါလေအမျိုးသမီးက3ယောက်ပါလေ
လက်ရှိမှာစစ်ဘေးရှောင်တွေဟာနေထိုင်စရာတဲတွေမရှိပဲကွင်းပြင်တွေနဲ့တစ်ပင်တွေအောက်မှာပဲနေကြရပါတယ်တကြီးရွယ်ဦးတချို့ကတော့မြန်မာစစ်တပ်ဝင်လာချိန်မှာလမ်းဖြတ်ကြောက်ရွတ်ပြီးတတိလစ်မင်းမျောကုန်တာမျိုးတွေဖြစ်ကြတယ်လို့ဒေသခံတွေကအခုလိုပြောပါတယ
်နေရတာတော့ပဲဒီလိုလက်နက်ကြီးနဲ့ပြစ်မာတွေအဲ့ဒီအခုကြောက်နေရတာအဲ့လက်နက်ကြီးနဲ့ရမ်းပြစ်မာတွေကြောက်ရတာပဲဒီမှာကာကွယ်လည်းမရှိတဲ့ဖြစ်ဒီတက်ကြီးရွယ်ဦးလေးတွေတော့တော့နည်းနည်းစိတ်နှံ့ပြီးတော့ဒီလိုမိတာတို့အဲလိုကြောက်နှံ့ပြီးတော့အဲလိုမိတာတွေတော့ရှိကြတယ်။အဲတော့ဘာမှတော့မဖြစ်တော့ဘူး။အဲလက်နက်ကြီးရမ်းပြစ်မှာပဲအတင်းဆွေးနေကြကြောက်နေကြတာ
။ဒေသခံတွေစစ်ဘေးရှောင်ကြစင်မှာစံစီစတဲ့အခြေခံစားတောက်ကုန်တွေကိုတော့ယူဆောင်တင်ရခဲ့တာကြောင့်စားတောက်ရေးမှာတိတ်အခက်အခဲမရှိပေမဲ့နေထိုင်စရာအခက်အခဲတွေကတော့ဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ကမ်းဘလူးနယ်တွေကရွာတိရွာမညံအင်းညောင်ပေါက်အင်းဇီးပင်သားရဲသွေးအင်းလေကြီးလေးလာတိရတာအင်္ကာတောက်ကျေးပင်အပ်ကန်ယိုကျွန်းပင်ကုန်းထိန်တော်တစ်ပင်သားမကုံးပေမဲဘူကုံးမဲစီစုတက်အောင်တရာညံကန်သားဇီးပြူကုံးစင်နေရှမ်းတက်ရောမာကြီးကုံးထောက်ရှာအိုင်ခအုံးသားမောင်တိုင်တိရကောင်းညောင်ကိုင်းကြာပတ်ကံဘူတဲကုံဘတ်ကုံစတဲ့ကျေးရွာတွေကဒေသခံတွေထွက်ပြေးနေကြရတာပါဆီယနာသိမ်းပြီးနောက်ပိုင်းမှာစကိုင်းတိုင်းဟာ စစ်ဘေးဒုက္ခတွေအများဆုံးတိုးလာတဲ့ဒေသဖြစ်ပြီးတော့အရေးအတွက်အဖြစ်စစ်ဘေးရှောင်ဦးရေက၈သိန်းနီးပါးရှိပါတယ်။ဒီပမာဏဟာစကိုင်းတိုင်းအတွင်းကလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိတာဖြစ်တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISV မြမကဖော်ပြထားပါတယ်ရှင်
။စကိုင်းတိုင်းကတ်မလူပဲစစ်ကြောင်းထို့လို့အခုလိုရွာပေါင်းများစွာကဒေသခံတွေထောင်ချီပြီးတော်ရဲထွက်ပြေးနေရတာကိုအလိမ်မှပြပြခဲ့တာပါ။အခုဆက်ပြီးတော့ KBC ကချင်နှချင်းခရစ်ယာန်အဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆန်ကိုအကြမ်းဖက်မှုဥပဒေနဲ့ထပ်တိုးအရေးယူလိုက်တဲ့တဲ့မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလဆန်းပိုင်းကစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားခဲ့တဲ့ကချင်နှချင်းအသင်းတော် KBC ဥက္ကဋ္ဌဟောင်းသိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆန်ကိုအကြမ်းဖက်မှုဥပဒေအမှုနဲ့ထတ်တိုးအရေးယူအမှုဖွင့်လိုက်တယ်လို့သူ့ရဲ့မိသားစုကပြောပြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးပါအောင်ခင်ဗျာ
။မနေ့ဒီဇင်ဘာလ9ရက်မနေ့9နာရီခန့်ထိုင်းနိုင်ငံကိုစေတော်ကူကိုမန္တလေးပြည်ပဆိုင်ရာလေစိတ်မှာဒေါက်တာခလန်ဆန်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆီးမင်းမြန်းကြာရှိလို့ဆိုပြီးဖမ်းဆီးခဲ့တာပေါ့။ပြီးခဲ့တဲ့ဇန်နဝါရီလ7ရက်မှာတော့ဘုံမူသူအောင်စောဆိုသူကမြကြီးနာရဲစခန်းမှာမတရားအသိဆက်သွယ်မှုဥပဒေပုံမှဆက်ခွန်ပြင်းဆောင်တဲ့တပ်မတော်ကိုကြီညိုပြဲအောင်သွေးတိုးလုံဆောင်မှု905ကာကြီးတို့နဲ့မှုဖွင့်ခဲ့ပြီးတရားရင်ဆိုင်နေရချိန်မှာအခုတက်ပြေးအကြမ်းဖက်မှုဥပဒေပုံမှ52ကာကြီးနဲ့ထပ်မံတရားဆွဲဆိုခံရတာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းကပြောပါတယ်
ရုံချိန်တဲ့ကတရားသူကြီးကတော့ဖတ်ပြတယ်အဲ့မှာက NUG တမရဥလရှိလာနဲ့တန်ဇာတဝန်ကြီးအဆင့်ရှိတဲ့ဥတုခေါင်ရောပညာရေးဝန်ကြီးဖြစ်တဲ့စမတော်ဇတ်ထွက်ပန်း၃ယောက်နဲ့လိုင်စာမျိုးမှာတောက်ရောက်တွေ့ခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ဆွဲထားတယ်ဆိုတာ23ရက်နေ့အစ်စ်မှာဟုတ်23ရက်နေ့အစ်စ်မှာရှင
်ကနဦးဆွဲဆိုထားတဲ့ပုံမှန်ဆက်ခွန်မြင်းဆောင်တင့်နဲ့ပုံမှန်55ကကြီးပုံမှန်တစ်ခုအတွက်ဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ဖို့နှစ်ဖက်ရှိနေတယ်ရှောက်လဲချက်ပေးရမယ်အစီရောက်နေပြီလို့လဲရှင့်နေကပြောပါလေ
အဲအမှုတစ်ခုကတော့ဟိုပါလေ IO စစ်ပြီးပြီ IO စစ်ပြီးပြီအခါကျတော့နောက်တစ်ချိန်က21ရက်နေ့ကရှောက်လဲချက်ပေးရမှာဆွဲချက်ရှောက်လဲချက်ပေါ့ဆွဲချက်ရှောက်လဲချက်ပေးမှာဖြစ်တယ်ပြီးမှပဲဆွဲချက်တယ်မှာဟုတ
်ကျမရေမကောင်းတာကြောင့်ဆေးစစ်ဖို့သွားချိန်မှာအခုလိုဖမ်းဆီးခံရတဲ့ဒေါက်တာခလန်ဆန်ဆွန်ရဲ့ကျမကြီးချင်းတွေနဲ့ပတ်သက်လို့မိသားစုဘက်ကစိတ်ပူနေပါတယ်လက်ရှိအချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးဘူးလို့မိသားစုဝင်သူကတည်ပြုပါတယ်။ကချင်လူထုဂျာဩဇာတက္ကမကြီးတဲ့ဒေါက်တာခလန်ဆန်ဆွန်ကိုမြကြီးနားထောင်မှာချုပ်လောင်ထားတာပါ။ဒေါက်တာခလန်ဆန်ဆွန်ဟာ KIA ဌာနချုပ်ရှိရာလိုင်စာကိုသွားရောက်ပြီး KIA ထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာကြောင့်ဖမ်းဆီးရဲယူခံရတာလို့ဤဆက်သူတွေကပြောပါတယ်။ဌာနပတ်သက်လို့တော့စစ်ကောင်စီဘက်ကမေးမြန်းပေမဲ့ပြန်လည်ဖြေဆိုတာတော့မရှိပါဘူး။ကချင်နှချင်းအသင်းတော် KBC ဘက်ကတော့ဆရာတော်လွတ်မြောက်ရေးအတွက်ကော်ပိုရိတ်တရားဖွဲ့ပြီးတဲ့နောက်ဆရာတော်နဲ့တွေ့ခွင့်ရရင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကိုစာပို့ထားပေမဲ့အခုအချိန်ထိကြောင်းပြန်တာမရှိဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။သိခတော်ရဆရာဒေါက်တာကလန်ဆန်ဆွန်ဟာကချင်နှချင်းအသင်းတော် KBC ရဲ့ထွေထွေတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အော်တိုဘာလကကချင်နှချင်းခရီးရန်ဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ဖြစ်ခန့်ခံခဲ့ရပါတယ်။လူနေစုတိုင်းသားတွေပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ပြည်နေမှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုအင်ဂျီရောမှာကိုယ်တိုင်သွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်။ဒီအတွက်လည်းဒီအချိန်လုံးကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့မှုပြီးနောက်ပိုင်းအမှုကိုရုံသိမ်းပေးခဲ့ပါတယ်။ဒေါက်တာခလန်ဆန်ဆန်ကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရှိသူ Ned Price ကလည်းတွစ်တာလူမှုကွန်ရက်မှာကြည့်တာခဲ့ပါလေခင်ဗျာ
KBC ကချင်နှချင်းသင်းတော်ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆန်ကိုအကြမ်းဖက်မှုဥပဒေနဲ့ထပ်ရေးယူလိုက်တဲ့အကြောင်းကိုသိန်းထိုက်ဦးပြောပြခဲ့တာပါအခုတော့မြန်မာနိုင်ငံတဲ့အယက်သားလက်နက်ကင်ဆောင်ခွင့်ဥပဒေရခွင့်ပြုတော်မယ်တဲ့မှာအယက်သားတွေတရားဝင်သနက်ကင်ခွင့်ရမယ်လိုင်စင်နဲ့လက်နက်ခရံကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်အတည်ပြုလိုက်ပြီးတဲ့နောက်နည်းဥပဒေစီကံသတ်မှတ်ချက်တွေထပ်မံထုတ်ပြန်ပြီးရင်တော့လက်နက်ကင်ဆောင်မှုအပြင်လက်နက်တင်သွင်းကင်တွေကိုစခွင့်ပြုတော်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရက VA ကိုပြောပါတယ်။လက်နက်တွေတရားဝင်ကင်ဆောင်ခွင့်အခုလိုပေးလိုက်တာကြောင့်မတိကျမှုတွေပိုဆိုးလာမလားစိုးရိမ်တာတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုစော်ဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံမှာအယက်သားတွေကိုလက်နက်ကင်ဆောင်ခွင့်လိုင်စင်ထုတ်ပေးဖို့ခွင့်ပြုတဲ့ဥပဒေတရားကို အရေးပေါ်ကာလနည်းနည်းပြည့်ပြည့်ချိန်မှာစစ်ကောင်စီကပြန်လည်ပြင်ဆင်အတည်ပြုခဲ့တာပါလက်ရှိတန်းပြည်လိုအပ်ချက်အရဒါကိုပြန်လည်အသက်သွင်းတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်နောက်ထပ်လိုင်းနာရမယ့်စီကံတမချက်တွေကိုထပ်မံထုတ်ပြန်သွားပြီးရင်လက်နက်ကင်ဆောင်ခွင့်နဲ့တင်သွင်းခွင့်စတင်ခွင့်ပြုမှာဖြစ်တယ်လို့သူကပြောပါတယ
်။နားမှာလည်းကျွန်တော်1989ကထုတ်ပြန်ခဲ့တဲ့ဥပဒေရှိပါတယ်။အဲ့ဒီမှာလိုအပ်တဲ့ကျွန်တော်ခေတ်အခြေအနေနဲ့ကိုင်းညီတဲ့အားတွေပြည်ပြင်ပြောင်းလဲပြီးရင်းပြန်လဲထုတ်ပြန်တာဖြစ်ပါတယ်။အဲဒီအရာတွေကတော့နောက်ကကျွန်တော်တီးသန့်ဒါလုံထုံးလုံကြီးတွေဒီလိုထုတ်ပြန်มาလိုက်နေတယ်။လုံထုံးလုံကြီးတွေကတော့ကျွန်တော်တို့လိုလျှောက်ထားရမယ်ဆိုတဲ့ဟာမျိုးတွေအသေးစိတ်ကလေးလောက်ရမယ်ဆိုတဲ့ဟာမျိုးတွေကလုံထုံးလုံကြီးတွေအနေနဲ့ကတော့သူကဖတ်ရှိလာမှာဖြစ်ပါတယ
်။အရသာပြည်သူတွေတရားဝင်လက်နဲ့ကင်ကွင်းကိုရှစ်လေးလုံးအရေးခင်းကာလလွန်ကစလို့နှစ်ပေါင်း30ကျော်ကန့်သက်ထိန်းချုပ်ထားခဲ့တာဖြစ်ပါတယ်။ဒီဥပဒေမှာအထူးခြားချက်တွေရှိနေပြီးအထူးခြားဆုံးကတော့လက်ဝယ်ရှိနေတဲ့တင်နတ်တွေကိုပါလိုင်စင်နဲ့ကင်ဆောင်ခွင့်ပေးမဲ့ကိစ္စဖြစ်ပါတယ်။ဥပဒေသေးအရာလက်နဲ့ကင်ဖို့လိုင်စင်လျှောက်ချင်ရင်ဝန်တန်းမဟုတ်သူတွေကရက်ကွက်ထောက်ခံစာနဲ့ရဲစခန်းထောက်ခံစာယူပြီးမြို့နယ်ရဲစခန်းမှာလိုင်စင်လျှောက်ကြရမှာဖြစ်ပါတယ်။ဝဏ္ဏနေအတွက်ကတော့သက်ဆိုင်ရာဝဏ္ဏအဖွဲ့အစည်းအတီအကဲရဲ့ထောက်ခံချက်ပါရှိရမှာဖြစ်ပါတယ်။လက်နဲ့ကင်ဆောင်ခွင့်အရေးအချင်းပြည့်မီသူတွေကိုလိုင်စင်နဲ့ကင်ဆောင်ခွင့်ပြုတဲ့တင်နာအမျိုးအစားတွေကကျိုင်းနှစ်တည်းရာတင်နာအမျိုးအစား၃လက်အထိကင်ဆောင်ခွင့်ပြုထားပါတယ်။ဝဏ္ဏနေကတော့လိုင်စင်နဲ့ကင်ဆောင်ခွင့်ပြုတဲ့တင်နာအမျိုးအစားတွေက၃လက်အပြင်ပါမစ်နဲ့ကင်ဆောင်ခွင့်ပြုတဲ့တင်နာအမျိုးအစား၁လက်ကိုပါကင်ဆောင်ခွင့်ရမယ်လို့ဥပဒေသစ်မှာဖော်ပြထားပါတယ်။တက်ကအငင်းစားယူထားသူတွေကိုတော့စစ်ဖက်လိုင်စင်နဲ့ကင်ထားတဲ့ကိုပိုင်တနတ်တွေကိုအရက်ဖက်လိုင်စင်နဲ့ဆက်လက်ကင်ဆောင်ခွင့်ပြုဖို့ရှောက်ထားနိုင်မှာဖြစ်ပါတယ်။အဖွဲ့အစည်းအနေနဲ့ကင်ဆောင်ခွင့်ပြုမဲ့တနတ်တွေအတွက်ပါမစ်ရှောက်ထားရင်တော့ပြည်내နဲ့တိုင်းဒေသကြီးရဲတပ်ဖွဲ့မှူးကနေမြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်ကတဆင့်ပြည်ထောင်စုဝန်ကြီးဌာနကိုတင်ပြရမယ်လို့ဖော်ပြထားပါတယ်။လိုင်စင်နဲ့ကင်ဆောင်ခွင့်ပြုတဲ့တနတ်အမျိုးအစားနဲ့ပါမစ်နဲ့ကင်ဆောင်ခွင့်ပြုတဲ့တနတ်အမျိုးအစားဆိုပြီးနှစ်မျိုးခွဲထားပြီးလိုင်စင်သက်တမ်းကတစ်နှစ်ဖြစ်ပါတယ်။လိုင်စင်နဲ့ရောပါမစ်နဲ့ပါချပေးထားတဲ့တနတ်တွေမှာစနိုက်ပါနဲ့အတန်တိတ်ကိရိယာတွေတပ်ဆင်အသုံးပြုခွင့်မပြုထားပါဘူးစစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကောင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးအရာပြည်သူလူထုရဲ့တောင်းဆိုမှုတွေများပြားလာလို့ဒီဥပဒေကိုပြင်ဆင်ထုတ်ပြန်ရတာလို့ပြောပါတယ
်အခုချိန်မှာတော့ကျွန်တော်တို့အညီစီအပ်ပြီးရပြန်တဲ့အဖွဲ့တွေအနေနဲ့ပါမန်ပြည်သူလူထုတော်မှာတလန်လို့ကျွန်တော်ဆွဆွဲပြီးတပ်ချနေတာတွေ့ရပါတယ်ဒီကူကူကာကွယ်ခုခံပိုင်ခွင့်ဆိုတာဒီကြီးများသောအနော်အခွင့်အရေးတော့ကျွန်တော်ပေးရမှာဖြစ်တယ်။အဲဒီအရာမှာတည်သူလူရဲ့တောင်းဆိုချက်တွေရှိတယ်။အသက်နဲ့မိမိရဲ့စီစဉ်ဟုတ်စားကြီးရဲ့ကာကွယ်ခုခံပိုင်ခွင့်ကိုကျွန်တော်ချင်းချောင်းနေတဲ့အပြုမှုတွေရှိလာတယ်။အဲဒါတွေအကြောင်းမို့ကျွန်တော်အနေနဲ့ကပြင်ကြော်တဲ့သူတွေဒီနိုင်ငံတော်အပေါ်မှာပြစ်ဆောင်ဆောင်တည်မဲ့သူတွေအပြင်ကျွန်တော်တို့ဆောင်ဆိုင်နိုင်မဲ့သူတွေဒါတွေကိုတော့ကျွန်တော်တို့ဆောင်ရွက်ပေးမှာဖြစ်တယ
်။ဥပဒေအရလက်နက်ကင်ဆောင်ခွင့်ပေးထားတဲ့အမေရိကန်လိုနိုင်ငံမျိုးမှာတောင်းလက်နက်ကင်ဆောင်မှုကန့်သက်ဖို့တောင်းဆိုမှုတွေရှိနေချိန်မြန်မာနိုင်ငံလိုပဋိပက္ခအရှိန်မြင့်နေတဲ့နိုင်ငံမှာလက်နက်ကင်ဆောင်ခွင့်ပြုလိုက်တဲ့အပေါ်ဥရေပညာရှင်တဦးဖြစ်တဲ့ဥက္ကမောင်မြင့်ကအခုလိုသုံးသပ်ပါတယ်။အက
ောင်းဆုံးကဖြစ်ခွန်းလာဖို့ဘာဖြစ်မှာမရှိဘူး။ဘယ်သာတော့ဒါတော့ဒီဆုံးသွားနိုင်တယ်ဆိုတော့ဒီလက်နက်ကင်ဆောင်မှုကဒီမှာကျောင်းပြီးဆုံးမှုတောင်းအပ်တဲ့တောင်းသွားပြီးတော့မှမသိရင်ဘယ်ပို့တော့လာမယ်။လက်နဲ့ဆိုတဲ့သဘောတရားကအရာကတိုင်ဆောင်နေလို့သူကြွားနေတယ်သူအလွယ်ကူပြစ်တာခတ်တာလို့ဆက်တာဖြစ်လာမယ်။ဒါနဲ့မှရှိတဲ့နိုင်ငံသားတွေကတော့အဖက်ကကဟိုဘက်ကနှစ်ဖက်စလုံးကိုတောင်းဆိတ်နိုင်ပြီးတော့ဟိုတော်တော်ကိုဒုက္ခများနေစီအနေကြီးတဲ့အခြေအနေကိုလည်းမှာ
ဘုကျုပ်စုံမင်းထွန်းကတော့လက်နဲ့ကိုလိုင်စင်နဲ့ကန်ကွင်းပြုလိုက်လို့ပဋိပက္ခတွေပုံများလာမှာသွေးထက်တန်ရုံမှုတွေပုံများလာမယ်ဆိုတဲ့အယူအဆကိုလက်မခံပါဘူး။နိုင်ငံတကာစံနှုန်းစံထားအတိုင်းစီးမြင်ထုတ်ထားလို့ပြဿနာမရှိနိုင်ဘူးလို့သူကပြောပါတယ
်။ဒီအတွက်ကတော့ဒါပြဿနာမှရှိလာနိုင်တာအကြောင်းဖြစ်ပါ့။ဒါလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့ပဲကျွန်တော်ခန့်ယူပါတယ်။ကျွန်တော်တို့အနေနဲ့လည်းဒီထက်မှစီးမြင်စည်းကမ်းတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံစံချိန်စံညွတ်တဲ့အခုမှမလျော်နေဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
ဒီအသားတွေကိုလက်နဲ့ကန်ကွင်းပြူတာဟာစစ်ကောင်စီကိုလိုလားတဲ့အဖွဲ့အစည်းတွေကိုအခွင့်အာဏာပေးရရောက်နိုင်ပြီးနိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့စစ်တပ်နဲ့လက်နက်ကင်တော်လှန်ရေးအဖွဲ့တွေအကြားနေ့စဉ်နေ့ပါအပြန်အလှန်တိုက်ခိုက်မှုတွေပိုပြီးအချိန်မြင့်လာမှာစိုးရိမ်ရတယ်လို့နိုင်ငံရေးလှစ်လာသူတချို့ကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့အရသားတွေလက်နက်ကန်ကွင်းဥပဒေရတရားဝင်ခွင့်ပြုချက်ရတော့မှာကိုကိုစောဝက်လိုက်ပြောပြခဲ့တာပါချက်တာရိညာရဲ့တရင်ပြပူချက်တွေကတော့တလောက်ပါပဲဒါပေမဲ့ မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ငံဝန်မှာတော့စတရီညတိုင်းပြောပြနေကြအပစင်ခန္ဓာတွေရှိသေးတာမို့ဆက်ပြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UAE Plus application ကို download ရယူပါ
ဒီရေအမေရိကန်အတန်းကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီတွင်လိုင်းဒိုမီတာ1925 31တို့ကနေဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VO ရဲ့ website Facebook နဲ့ YouTube တို့ကလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်နားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ကြက်တာရင်းညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကြမ္မာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးပတ်စင်ကဏ္ဍဖြစ်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါအပြစ်ခတ်တစ်နှစ်ရက်ဆိုပါလားဆိုတဲ့ခေါင်းစဉ်နဲ့ပြောပြထားပါတယ်စစ်စင်ရဲ့အခြေအနေမကောင်းရင်အပြစ်ခတ်ရဆေးရေးလုပ်ဖို့ကြေညာပြီးမိမိရင်ဆိုင်နေရတဲ့အချက်တဲကနေစစ်ကောင်စီထွက်ပေါက်ရှာတတ်ပုံကိုဥအောင်ခင်ကသုံးသက်ထားပြီးကိုညာဝဲအောင်နဲ့တူပြောပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်ကောင်စီလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရန်တရားကိုထိပါနောက်ဆက်ခြင်းကလွဲပြီးစစ်ရေးလှုပ်ရှားမှုတွေကိုနှစ်စန်းတရက်နေ့ကစပြီးနှစ်ကုန်ဒီဇင်ဘာ31ရက်နေ့အထိရက်စဲလိုက်ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကြေညာတာကိုဇန်နဝါရီလ1ရက်နေ့ထုတ်မြမအလင်းမှာဖော်ပြပါတယ်2018ဒီဇင်ဘာ21ရက်ကစပြီး2022ဒီဇင်ဘာ31ရက်နေ့အထိ၄နှစ်အတွင်းအခုလိုအပြည့်အခရက်စဲကြောင်း20ကြိမ်ကျင်းညာခဲ့တယ်လို့ဆိုပါတယ်အခုအချိန်မှာတိုက်ပွဲဖြစ်နေသူတွေကလွဲရင်အခြားလက်နက်ကင်တွေကိုစစ်တပ်ကမတိုက်ဘူးဆိုတဲ့သဘောပါပဲဒါကြောင့် NCA လက်မှတ်ထိုးထားတဲ့ DKBA Democracy အကျိုးပြုခရင်တပ်ဖွဲ့ခရင်ငင်းချမ်းရေးကောင်စီ PNLO ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့မွန်ပြည်သစ်ပါတီ ALP ရခိုင်လွတ်မြောက်ရေးပါတီRSCC ရှမ်းပြည်ထူထောင်ရေးအဖွဲ့ LDU လာဟုဒီမိုကရေစီအဖွဲ့စားတဲ့ခုနှစ်ဖွဲ့နဲ့ရော NCA လက်မှတ်မထိုးရသေးတဲ့ Water ဖွဲ့မိုင်းလာတပ်ဖွဲ့ SSPP ရှမ်းပြည်တိုးတက်ရေးအဖွဲ့စားတဲ့သုံးဖွဲ့နဲ့ရောနှစ်ကြိမ်တိုင်တိုင်တွဲဆုံဆွေးနွေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်တိုင်းရင်းသားလက်နက်ကိုင်တွေရဲ့တောင်းဆိုချက်ကိုအခြေအလဲဆွေးနွေးနိုင်တယ်လို့လည်းဆိုပါတယ်
ဝါတဖွဲ့မိုင်းလာတဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီကကိုယ်စားလှယ်တွေဇန်နဝါရီလ5ရက်ကနေ9ရက်နေ့အထိနေပြည်တော်မှာဆွေးနွေးတဲ့ကိစ္စကိုရှမ်းတန်တော်ဆင့်သတင်းကစုံစမ်းမေးမြန်းတဲ့အခါစစ်ကောင်စီရဲ့ဝါဒဖြန့်ကွက်ဖြစ်နေတာကိုတွေ့ရပါတယ်။2008အခြေခံဥပဒေကိစ္စဆွေးနွေးဖို့ပြီးခဲ့တဲ့အစည်းအဝေးမှာတင်ပြတာကိုစစ်တပ်ကလက်မခံတဲ့အတွက်အခုတစ်ခေါက်တော့မတင်ပြတော့ဘူးလို့ SSPP ရှမ်းပြည်တိုးတက်ရေးပါတီကိုယ်စားလှယ်ဘူမူကြီးဆိုင်းစုပြောတာကိုဇန်နဝါရီ၈ရက်နေ့ထုတ်ရှမ်းတန်တော်ဆင့်မှာဖော်ပြပါရယ်တကယ်တော့စစ်တပ်ရဲ့ဝါဒဖြန့်မှတ်တမ်းတွေအတွက်ဆွေးနွေးပွဲလုပ်တယ်လို့ဖြစ်နေပါတယ်၃ရက်ကြာဆွေးနွေးပွဲဟာမှတ်တမ်းတင်တဲ့အဆင့်သာရှိတယ်လို့ဆိုပါရယ်လာမယ့်မတ်လမှာနောက်တစ်ကြိမ်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့နှစ်ဦးနှစ်ဖက်သဘောတူလိုက်တာဟာ၃ရက်ဆွေးနွေးပွဲရဲ့တခုတည်းသောရလဒ်ဖြစ်နေပါတယ
် NCA တနိုင်ငံလုံးအပြည့်ရသဘောတူချက်အကြောင်းပြောလေလေစစ်တပ်ရဲ့တိုက်ခိုက်မှုဟာလေပြင်းထန်လာလေလေဆိုတာကိုစစ်ဘေးရှောင်ဒုက္ခသည်တွေကသက်သေပြနေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့စိတ်သက်စစ်စင်ရေးလိုဖြစ်နေပါတယ်။ NCA လက်မှတ်ထိုးတာ9နှစ်ပြည့်တဲ့အထိုင်းအမှတ်ဖြစ်လွန်ခဲ့တဲ့အောက်တိုဘာလကနေပြည်တော်မှာအခမ်းအနားကျင်းပပါတယ်။အခမ်းအနားတက်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကကိုယ်စားလှယ်ဗိုလ်မှူးကြီးဆောင်းဟန်ပြောတာကိုအော်တိုဘာလ22ရက်နေ့တုန်း Thai Freedom စာဆောင်မှာဖော်ပြထားတာဟာစစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေရဲ့ဆက်ဆံရေးကိုရောင်ပြန်ဟပ်နေပါတယ်
။ NCA တနိုင်ငံလုံးအပြည့်ရသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့9နှစ်တာကာလမှာ တိုင်းရင်းသားတွေအတွက်သင်ခန်းစာတွေအများကြီးရကြတယ်လို့ဆိုပါတယ်။ဆွေးနွေးပေါ်ဆွေးနွေးဘက်အပေါ်လေးစားမှုမရှိဘဲကိုယ်မူကိုပဲပုံသေးကန်ဆွဲထားတာမျိုးရှိတယ်လို့ဆိုပါတယ်။အပေါ်စည်းယူပြီးဖီအားပေးကအတင်းအကျပ်သဘောတူခိုင်းတာမျိုးလည်းရှိပါတယ်။ဆွေးနွေးပွဲတက်မဲ့ကိုယ်စားလှယ်တွေအစဉ်ပြေတယ်မပြေဘူးဆိုတာကိုလုံးဝထက်တွက်မစင်စားပဲဆွေးနွေးပွဲကျင်းပမယ့်နေရာကိုတစ်ဖက်သက်သတ်မှတ်တာဟာတွေ့ဆုံဆွေးနွေးရေးအတွက်အဓိကအဟံတားတွေဖြစ်တယ်လို့ဆိုပါတယ်။လာမယ့်ဆွေးနွေးညှိနှိုင်းပွဲတွေမှာနှစ်ဦးနှစ်ဖက်အတွက်လူသာလွန့်သာဖြစ်စေပြီးမျက်မျှတတဖြစ်စေတဲ့ဆွေးနွေးပွဲမျိုးကိုဖန်တီးပေးဖို့လိုကြောင်း Thai Freedom စာဆောင်မှာဖော်ပြထားပါတယ
်။ NCA ကိုအရင်ဆုံးလက်မှတ်ထိုးခဲ့တဲ့ KNU ခရီးအမျိုးသားအစည်းအရုံးကတော့စစ်အာဏာသိမ်းမှုကြောင့် NCA သဘောတရားပြည့်စည်သွားပြီလို့ဆိုပါတယ်။NCA ဟာရွေးကောက်ပွဲနိုင်တဲ့အစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေရဲ့သုံးဖွဲ့ဆိုင်သဘောတူချက်ဖြစ်ပါတယ်။ရွေးကောက်ပွဲနိုင်တဲ့အစိုးရကိုစစ်တပ်ကထောင်သွင်းအကျဉ်းချတာဟာ NCA သဘောတူချက်ကိုဖျက်ဆီးလိုက်တာပါပဲ။ညီညာရေးနဲ့အပြည့်အခရစဲရေးကိုစစ်ကောင်စီကစိတ်တက်စစ်စင်ရေးလက်နဲ့အပြည့်အသုံးပြုပြီးမိမိစီမံချက်ကိုအကောင့်ထဲပို့ဖို့ကြိုးစားနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။KNU နဲ့ချင်းအမျိုးသားတပ်ဟာ PDF စစ်တီတွေကိုစစ်တင်တန်းပေးတဲ့အပြင်လက်နက်ခဲယံကူညီပံ့ပိုးဓာတ်တွေပူးတွဲတိုက်ခိုက်သွားပြီးလုပ်နေတယ်လို့စစ်ကောင်စီဘက်ကဆွဆွဲပါတယ်။တိုင်းသားလက်နက်ကင်တွေမှာလည်းစစ်ကောင်စီဘက်ကကူညီတိုက်ခိုက်နေသူကလူနည်းသူစားဖြစ်ပါတယ်။အများစုကတော့ຫນွေဦးတွန်လိုင်းရေးဘက်ကယက်တီကြပါတယ်။အတီလင်းကူညီပေးတာနဲ့နောက်ွယ်ကပံ့ပိုးဓာတ်တာကွာချောင်းချောင်းလုံးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့တို့အရာဝတီသတင်းစာဆောင်မှာဖော်ပြထားပါတယ်ခင်ဗျာ
။စစ်စင်ရေးအခြေအနေမကောက်ရင်အပြစ်ခတ်ရစဲရေးလှုပ်ဖို့ကြင်ညာပြီးအကြက်တဲကနေစစ်ကောင်စီထွက်ပေါက်ရှာတပ်ပုံကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုဆက်ပြီးတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုပြောပြပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကြောင့်တရုတ်မှာသေဆုံးမှုများခဲ့ပြီးမြန်မာအတွက်အကြံပြုချက်တွေကိုပြောပြထားပါတယ်။ COVID-19 ကပ္ပကပ်ရောဂါလှိုင်းကြောင့်တရုတ်မှာမကြာခင်ကသေဆုံးမှုများခဲ့ပေမဲ့အမေရိကန်မှာတော့ကိုဗစ်မျိုးကွဲသစ်တွေကြောင့်သေဆုံးမှုမများအောင်ကင်တွယ်နိုင်နေချိန်မှာမြန်မာအတွက်လည်းသင်ခန်းစာတော့ရှိနေနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။ဘယ်လိုမျိုးသင်ခန်းစာတွေပါလဲ။ဒီကြောင့်ဒီရမျိုး Wake Up Fight စေယုံကညချင်းမှုနဲ့မြန်မာလူနာတွေကိုလည်းဖုန်းကတဆင့်ကူညီပေးနေတဲ့ကုဆက်ယောဂအထုကဒေါက်တာဇီယာသက်ကိုကျွန်တော်ပဲမေးမြန်းပြောပြထားပါတယ်ခင်ဗျာโอเคဒေါက်တာဇီယာသက်ခင်ဗျာတရုတ်မှာမကြာခင်ကကိုဗစ်မျိုးကွဲသစ်လိုက်တက်လာပြီးတော့အသက်ဆုံးမှုများခဲ့တာရဲ့သင်ခန်းစာတွေနဲ့နောက်အမေရိကန်မှာကြာတော့အလားတူကိုဗစ်မျိုးကွဲသစ်တွေကိုပဲအသေးဆုံးမများစေပဲကင်တွယ်နေနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးမြန်မာအတွက်ရောဘလို့အကြံပြုတင်တာကိုအဓိကပြောမှမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
ကျွန်တော်တို့နိုင်ငံမှာလည်းလုံတဲ့လုံတိုက်တဲ့အပိုင်းအရာတွေကိုပြင်ဆင်တဲ့အပိုင်းအရာတွေကိုပြင်ဆင်ရမယ်ဖြစ်လာနိုင်သလားဆိုတော့ဖြစ်တာနိုင်တဲ့အခြေအနေကဒီဗမာနိုင်ငံရဲ့လို့မဟုတ်ဘူးကိုတရုတ်နိုင်ငံနဲ့နီးစပ်တဲ့နိုင်ငံအကုန်လုံးဖြစ်လာနိုင်တယ်ထုံနည်းတူစွာပဲတရုတ်တည်တယ်အဝင်အတွက်ရှိနေတာသူတို့လည်းတည်လာမှာပဲဆိုတော့ဒီလိုလူမျိုးတွေမှာလည်းကျွန်တော်တို့ဖြစ်လာနိုင်တဲ့အနေအထားတွေအများကြီးအများကြီးရှိတယ်ဒါကသူ့ရဲ့သဘာဝပဲဗမာနိုင်ငံတွေမကပါဘူးတကဘာလုံးရောက်သွားမှာပါဒီဟာဆိုတော့ဖြစ်လာခဲ့တဲ့ရှိတော့ကျွန်တော်တို့အနေနဲ့ဘယ်လိုလုပ်ကြမလဲဆိုတော့အဓိကကတော့ဗမာနိုင်ငံမှာကတော့လက်ရှိအနေအထားမှာဒီ base load တော့ဗမာနိုင်ငံမှာရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုချိန်မှာကိုဗစ်တန်ရရှိပြီးစစ်လိုက်လို့တွေ့တာဒါမှမဟုတ်လို့ရှင်လဲဆရာဝန်နဲ့ပြပြီးတော့ COVID လက္ခဏာဖြစ်နိုင်တယ်ဆိုရင်သူတို့ကိုဘယ်လိုအကြံပြုချင်လဲဆရာ
။ဟိုကြောက်စရာလားဆိုတော့ကြောက်စရာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကျွန်တော်ပြောချင်တဲ့အရေးကြီးဆုံး message တစ်ချက်က COVID ဖြစ်လို့အသက်65နှစ်ကျော်တယ်ဆိုရင်ဆရာဝန်နဲ့တိုင်ပင်ဆွေးနွေးပြီးတော့ဆေးတောက်လို့ရရင်တောက်ပါ။ဘာကြောင့်လဲဆိုတော့ဆေးတောက်ခြင်းအပြင်နံပါတ်1အချက်တည်းတကယ်ယောဂါဒီ2ရက်လောက်ထိတော့သက်သာသွားပါတယ် shorting ဖြစ်တယ်။နံပါတ်1ကျယောဂါဒီလက်ဒီအနေအထားတစ်ခုက2ရက်လောက်နေသွားတဲ့အကြောင်းကူးစက်မှုကလည်းနေသွားပါလေ။နံပါတ်3တစ်ချက်က long covid လို့ပြောတဲ့ဒါပထမဆုံး data ကျွန်တော်စပြီးထွက်လာတာပါဒီ early the treatment ပေါ့နော်ဆိုတော့စီကျွန်တော် treat လို့ရှင် long covid လို့ဖြစ်တဲ့ ကိုဗစ်ရောဂါနောက်ဆက်တွဲလက္ခဏာတွေဒီတော်တော်ကြီးကိုတက်တာပါတယ်လို့ဆိုတော့စစ်ပြန်နေကုခဲ့တဲ့ရောဂါပေါ့နော်ဒီမှာတော့ VA Hospital လို့ခေါ်ပေါ့နော် Veteran Hospital ကနေထွက်လာတဲ့ data ဒီဒီဇင်ဘာလတွေမှာထွက်လာပါတယ်ပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်ဒါတွေအကုန်လုံးဒီဟိုโจตินပြင်ဆင်ပြီးတော့လုပ်လို့ရနိုင်တဲ့အနေအထားလေးတွေအတွက်ကြောင့်ကျွန်တော်ပြောတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီ NDA ရှိနိုင်တဲ့သက်ကြီးတွေနောက်ဆရာရင်ပြောခဲ့တဲ့ယောဂကံရှိသူတွေကိုပေါ့နော်ဒီကုသရာမှာသုံးတဲ့ဆေးတွေကိုကိုဗစ်ဖြစ်တာနဲ့ကျူပေးထားခြင်းအဖြစ်တော့သူတို့ဘာမှပြင်းထန်အောင်တော့အသေးပြောက်နေအောင်ပေါ့နော်ကျူပြီးတော့ကာကွယ်ပေးနိုင်တဲ့သဘောဖြစ်တာပေါ့ဆရာနော်အဲ့တော့နောက်ရောကျူပြင်ထားတင်တာရှိသေးလားဆရာ
ဗမာနိုင်ငံမှာတရုတ်ပြည်လောက်ဖြစ်လာနိုင်လားတရုတ်ပြည်လိုမျိုးရောဒုက္ခဆိုးကျိုးတွေဖြစ်လာနိုင်သလားဆိုတာအချက်ပေါင်းများများစွာအမှုတည်ပါတယ်နံပါတ်1အချက်ကကျမ်းမာရေးဝန်ကြီးဌာနကဘလို့ဒီကိစ္စကိုဂိုင်းတွေ့တယ်လဲဆိုတော့ပုံမှန်အများကြီးမှုတည်ပါတယ်အကျမ်းမာရေးဝန်ကြီးဌာနမှာရှိတော့တာဝန်ရှိတဲ့လူတွေပေါ့လေသူတို့အနေနဲ့ plan ပေါ့ဘလို့ဖြစ်ခင်ဘလို့လုပ်မလဲပေါ့ဘာကြောင့်လဲဆိုတော့သူတို့လက်ထဲမှာသူတို့သိပါတယ် vaccine ဘယ်လိုတွေကိုဘယ်လောက်ပေးထားလဲဆိုတော့သူတို့မှာအနည်းနဲ့များတော့ data ရှိမှာပါအသက်65နှစ်ထက်မှာဘယ်လောက်ပေးထားသလဲဘယ်လိုလူတွေရခဲ့လဲဘယ်လိုလူတွေကထပ်ဆင့် vaccine တွေကိုရခဲ့သလဲတချို့ကတော့ငွေကြေးပေးပြီးထိုးထားတဲ့အခါကျနည်းနည်းတော့ခက်ခဲတာပေါ့လေဒါပေမဲ့လေရေပူရအားဖြင့်တော့ဟိုမြို့နေလူတန်းစားတခုကိုမကြည့်ပါနဲ့ကျွန်တော်ပြောတဲ့သဘောကတနိုင်ငံလုံးမှာရှိတဲ့လူတန်းစားကိုကျွန်တော်ကကြည့်တာပါပေါ့နော်ဆိုမြို့နေလူတန်းစားမှာရှိတဲ့ငွေကြေးဖြောင်းပြတဲ့လူတန်းစားကတော့ 5% လောက်ရှိမှာပေါ့ဒါထက်ဒါထက်မကောက်တော့လူတွေကတော့နေသားမျိုးမျိုးရှိမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကိုဗစ်ကုသရမှာသုံးတဲ့ဆေးတွေကိုတကယ်လိုအပ်သူတွေပေါ့နော်ညီညီမျှမျှအားလုံးရနိုင်အောင်လို့ဘယ်လိုအကြံပြုချင်လဲဆရာကြီ
းဒါစီမံခန့်ခွဲတဲ့လူတွေမှာကောင်းတယ်မှာဒီ principle ကိုရှိရမှာပါဒါအဲ့လိုလူတွေနဲ့ကြုံခဲ့လို့ရှိရင်ငါတို့ဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဘယ်လိုလုပ်ပေးနိုင်ကြလဲအသက်65နှစ်ထက်မှာကိုဗစ်ဖြစ်လာရဆိုရင်သူတို့အနေနဲ့ဒါမျိုး guideline တွေကိုကျွန်တော်ကချပေးရမယ်ကိုရဲ့ဘာဖြစ်လို့လဲဆိုတော့ဟိုတခါတလေကြတော့လေအများနဲ့အလုံးလုပ်တဲ့အခါမှာဒီလိုမျိုး guideline မရှိလို့ရှင်လောကကံကလည်းနည်းခက်တယ်ပမာလို့ခေါ်တော့သူသူအသမင်းပေါ့နော်ကိုစိတ်ထဲမှာအထင်နဲ့အကုန်လုံးကလုံနေကြတာဥပမာကျွန်တော်စိတ်ထဲမှာအထင်နဲ့ကျွန်တော်လုံလို့မရဘူးဒီနေရာမှာဘာဖြစ်လို့လဲဆိုတော့ကျွန်တော်စိတ်ထဲမှာအထင်နဲ့လုံလို့တစုံတစ်ခုဖြစ်လို့ရှင် I'm fully responsible လေဒီကိစ္စအတွက်ဘာကြောင့်လဲဆိုတော့ကျွန်တော် national guideline ကိုကျွန်တော်ပေါ့ကျွန်တော်ကုနေတဲ့လူရတဲ့ national guideline တိုင်းပြည်ရဲ့ guideline ကိုကျွန်တော်အားလေရတယ်ဆိုတော့ပေါ့နော်ဒီလိုမျိုးပြီးတဲ့ခါကျတော့ဒီလိုမျိုး policy လိုဟာမျိုးပေါ့နော်ဒါကဒီကျမ်းမာရေးဝန်ကြီးဌာနမရှိခဲ့ရင်ဘယ်လိုလုပ်မလဲမရှိခဲ့လို့ရှင်ရင်ဟိုကိုပိုင်စည်းကမ်းနေခုရှိတာပဲကိုပိုင်စည်းကမ်းတက်ဆိုင်စိတ်ယုံရှိကြတာပဲကိုစိတ်ယုံမှာကို policy ကိုထားပေါ့ကျွန်တော်ပြောရရှင်းရှင်းလေးပဲလေ CMO လို့ခေါ်တဲ့ Chief Medical Officer တွေရှိမှာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီ COVID Omicron မျိုးကွဲသစ်တွေနဲ့ပတ်သက်ပြီးတော့နောက်ထပ်ရောပါအကြံပြုချင်တယ်ဆရာမြန်မာနိုင်ငံအတွက
်အခုလက်ရှိ BA4 BA5 အထူးသဖြင့် XBB 1.5 1.7 ပေါ့နော်ထားပါတော့ 1.5 ကတော့လောက်ဆုံးပေါ့လေဆိုတော့ဒီလိုမျိုးဖြစ်တဲ့ဟာတွေဒီကျွန်တော်တို့အတွက်ဆရာအဝင်နေနေနဲ့စေကမ်းမှာကျွန်တော်တို့တွေ့ခဲ့လို့ရှိရင်ပေါ့လေဟုတ်ပြီပမာနိုင်ငံမှာအခု COVID ပြောကြရတာအခုဖြစ်တယ်ဟုတ်ပြီအသက်ငယ်တဲ့လူတွေ65နှစ်အောက်ယူလွယ်တဲ့လူတွေဘာရောဂါမှမရှိဘူးဒါပေမဲ့ငွေကြေးရအရန်ကိုဖြောင်ဖြူးနေတဲ့လူတွေဆိုလို့ရှိရင်သေးတယ်သူကဝယ်နိုင်တာပေါ့ကွာပမာနိုင်ငံလိုအမျိုးမှာဝယ်ရတာဟုတ်ဆိုတော့ဒီလိုလူတွေကိုဆရာဝန်နေနေဆေးတွေကိုရေးပေးမယ်စာတောက်ပါရေးများများတောက်အဖျားကျတဲ့ဆေးတောက်အများဆုံးဖျားလာလို့ရှင်သုံးရပဲသူတို့ဒီကျွန်တော်နားလည်စလောက်ကဗက်ဆင်းတွေကိုတချို့လူတွေဆို5កောက်တွေ6កောက်တွေထိုးထားတဲ့လူတွေရှိပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီတော့မြန်မာမှာအခုထိုးထားတဲ့ကိုဗစ်ကာကွယ်ဆေးတွေကဒီအသက်65နှစ်အောက်နဲ့ယောဂခံမရှိတဲ့သူတွေအတွက်ဆိုရင်တော့အလုံးလောက်တယ်ပေါ့ဆရာနော
်အဲ့မဲ့ဒီဗက်ဆင်းတွေကဒီကျွန်တော်ဒီနိုင်ငံမှာသုံးတဲ့ messenger RNA based vaccine တွေထိုးခဲ့ထိုးလို့ရတဲ့တွေလည်းထိုးလို့ရတယ်လို့ကျွန်တော်ကြားပါတယ်အများစုကတော့တခြားသောဒီ Sinovac တို့ဒီသူနဲ့မျိုးဝဲဖြစ်တဲ့ Sinovac ဒီလိုဟာတွေကိုထိုးခဲ့တဲ့တွေ၄ချိန်နေ၅ချိန်နေထိုးရတယ်ရှိပါတယ်တချို့ကကြတော့လေဒီ COVID shield ကအိန္ဒိယလာတဲ့ဟာပေါ့နော် COVID shield က different technology ကိုရဲ
့ Okay မတူဘူးပေါ့ဆရာနော်ဒီတရုတ်ကထုတ်တဲ့ကာကွယ်ဆေးတွေ ਨੇ
Okay ဒါကတော့ different ပုံစံနဲ့ထုတ်ထားတဲ့ဟာဆိုတော့သူကတော့ England မှာသုံးတဲ့ Oxford မှာသုံးထားတဲ့ဟာကိုအဓိကထားပြီးကျွန်တော်သုံးထားတဲ့ methodology ဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ကတော့ဒီ Sinopharm လောက်တဲ့ပုံမူပြီးတော့ဒီလိုမျိုး antibody ထုတ်နိုင်တယ်လို့တော့ကျွန်တော်ကတော့နားလည်ထားတယ်ပေါ့လေ
Okay ပရိပစ္စည်းတွေကိုပို့ထုတ်နိုင်တယ်ပေါ့ဆရာနော
် Okay
ကိုခံအတွက
်ဟုတ်ပါ
Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒ
တရုတ်မှာမချာခင်ကကိုဗစ်လှိုင်းကြီးကြောင့်တည်ဆုံမှုများခဲ့ပေမဲ့အမေရိကန်မှာတော့ဒီမျိုးကွဲသစ်တွေကြောင့်ထိခိုက်တည်ဆုံမှုမများအောင်စီမံနိုင်တဲ့အချိန်မှာမြန်မာအတွက်လည်းဒီကိုဗစ်ကာကွယ်ဆေးတွေထိုးနေတာနဲ့ရှိထားတဲ့ကိုဗစ်သောက်ဆေးတွေကိုဘယ်လိုမျိုးစနစ်တကျသုံးသင့်ပုံပါဝင်အကြံပြုချက်အတွက်ဒေါက်တာဇီယာသက်ကိုမေးမြန်းတင်ပြထားတာပါအခုတော့အပတ်စဉ်ပြောပြနေကြတိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်ပြောပြပါမယ်ဒီစီစဉ်ကိုတော့ FEVR Fever လို့တူောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာမျိုးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတိုင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီနဲ့မွန်ပြည်သက်ပါတီတို့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ထပ်မံတွေ့ဆုံခဲ့ပါတယ်ရခိုင်မှာဇက်တပင်ကပြခွင့်တွေကိုအခြေခံပညာသင်ကျောင်းဆောင်မွေးပွဲတွေပြီးတဲ့အချိန်ရပ်နားထားဖို့ရခိုင်တပ်တော်ကတားမြစ်ထားပါတယ်သတင်းလွှာတွေထဲမှာတော့ရခိုင်စစ်ဘေးရှောင်တွေကိုမိုးရသည်မရောက်ခင်နေရက်ကိုပြင်ကြဖို့လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးနဲ့အဖွဲ့ကတွားရောက်ပြောဆိုခဲ့တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်အဖွဲ့စည်းတွေကနောက်တစ်ကြိမ်သွားရောက်ဆွေးနွေးတာမလုပ်ဖို့တောင်းဆိုတဲ့ကြားကနေစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့မွန်ပြည်သက်ပါတီ NMSP တို့နေပြည်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပေဖော်ဝါရီလ23ရက်နေ့ကစပြီး3ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကအဓိကကျတဲ့ပုံမှန်တွေကိုပြင်ဆင်နိုင်ဖို့ NMSP နဲ့ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒုတိယပို့ချုပ်ကြီးရပြည်ဦးဆောင်တဲ့အဖွဲ့နဲ့ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကောင်းဆောင်တဲ့အဖွဲ့တို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲကစစ်တပ်အနေနဲ့ပြင်ဆင်ပေးနိုင်မယ့်ပုံမှန်တွေကိုဆွေးနွေးခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့လက်နက်ကင်ပဋိပက္ခနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမပါဝင်ဘူးလို့ NMSP ကောင်းဆောင်တယောက်ကပြောပါတယ်
ရှိခိုင်ပြည်မှာဇက်တပင်ကပြခွင့်တွေကိုမူလတန်းအလေတန်းနဲ့တက္ကသိုလ်ဝင်တန်းစာမီးပွဲပြီးတဲ့အချိန်ရပ်နားထားဖို့ရခိုင်တပ်တော် AA ကတားမြစ်ထားတယ်လို့ဇက်တပင်ပိုင်ရှင်တွေကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့ကနေမတ်လ18ရက်နေ့ထိရပ်နားထားဖို့ရခိုင်ပြည်တပင်အစည်းအရုံးကို AA ကအကြောင်းကြားလာတာဖြစ်တယ်လို့ရခမန်နိုင်ဇက်တပင်ပိုင်ရှင်ဒေါ်နီနီအီကပြောပါတယ်မူလတန်းနဲ့အလေတန်းနှစ်ဆုံးစာမီးပွဲကိုဖေဖော်ဝါရီလ22ရက်နေ့ကနေ28ရက်နေ့ထိကျင်းပမှာဖြစ်ပြီးတက္ကသိုလ်ဝင်တန်းစာမီးပွဲမလာရှိရက်ကနေ18ရက်နေ့အတွင်းကျင်းပမှာဖြစ်ပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလိုင်စာမျိုးရှိဖုံလုံရန်စစ်ဆောင်စခန်းမှာနေအိမ်အလုံးရေ100ကျော်ပြန်လည်ဆောက်လုပ်ဖို့အကူအညီတွေလိုအပ်နေပါတယ်။လူဦးရေ3000ကျော်နေထိုင်တဲ့အဲ့ဒီစစ်ဆောင်စခန်းကဝါးနဲ့ဆောက်လုပ်ထားတဲ့အိမ်တွေဟာစနစ်ကျော်ရှိပြီဖြစ်ပြီးအခုနှစ်မိုးတွင်အမီပြန်လည်ပြုပြင်ဆောက်လုပ်ဖို့လိုအပ်နေတယ်လို့စခန်းဒုတိယဒဝန်ခံဦးအင်ကမ်ဒူလမ်ကပြောပါတယ်။စစ်ဆောင်တွေဟာနေရာထိုင်ခင်းခဲကြောင်မိသားစုနှစ်စုပေါင်းပြီးနေအိမ်တစ်လုံးတည်းမှာနေကြရတာဖြစ်ပြီးအရေးပေါ်ပြန်ဆောက်ဖို့လိုအပ်နေတာကတော့တအိမ်ထောင်စနစ်နဲ့ဆိုရင်အိမ်အလုံးရေ112လုံးဖြစ်ပြီးနှစ်အိမ်ထောင်စနစ်နဲ့ဆိုရင်တော့အိမ်အလုံးရေ60ဆောက်လုပ်ဖို့လိုအပ်နေတာဖြစ်ပါတယ်
ပြောင်းဆုံးနေတဲ့ PDF ရဲဘော်အယောက်30နဲ့အဆက်အသွယ်ပြန်ရပြီလို့တရက်ချောင်းမြို့နယ်ပြည်သူ့ကာကွယ်ရေး DYC PDF တပ်ဖွဲ့တောင်မင်းစစ်စင်ရေးတာဝန်ရှိသူတွေကပြောပါတယ်ထိုင်းနယ်စပ်ကိုလက်နက်ခဲယမ်းတည်ဖို့ KNU တပ်မဟာလေးနေမီခန်တပ်ရင်းတပ်ဖွဲ့တွေကကိုငီပေးမှုနဲ့နယ်စပ်ကိုခရီးထွက်သွားချိန်လဝက်နေပါကြအဆက်အသွယ်ပြတ်တောက်သွားခဲ့ရကနေမိခင်တပ်ရင်းနဲ့အဆက်အသွယ်ပြန်လည်ရရှိပြီလို့တောင်မင်းစစ်စင်ရေးအဖွဲ့ကဖေဖော်ဝါရီလ12ရက်နေ့မှာထုတ်ပြန်ထားပါတယ်အဆက်အသွယ်မရတဲ့အချိန်ကာလအတွင်းခရီးသွားရဲဘော်တွေကို KNU တပ်မဟာလေးကလိန်လေခေါ်ဆောင်သွားပြီးပြန်ပြီးဆွဲထားတဲ့တပွဲအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာဇန်နဝါရီလ28ရက်နေ့ကရေးသားဖော်ပြမှုတွေရှိခဲ့ပါတယ်
ချင်းပြည်နယ်မှာချင်းအမျိုးသားတပ်မတော် CNA ဦးဆောင်တဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြမ်းဖြစ်ပွားတဲ့ဆယ်ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်က45ယောက်ထပ်မံတေဆုံးခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့ဘက်ကတော့3ဦးကြဆုံးခဲ့တယ်လို့သိရပါဗျ။ဖေဖော်ဝါရီလ1ရက်နေ့ကနေ17ရက်နေ့အထိချင်းပြည်နယ်မတူပီမြို့နယ်ဇိုတုံဒေသနဲ့တန်တလန်မြို့နယ်တို့မှာတိုက်ပွဲတွေတက်လျှောက်ဖြစ်ပွားခဲ့ကြတယ်လို့ချင်းအမျိုးသားတပ်ဦး CNF ကဖေဖော်ဝါရီလ12ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။မတူပီနယ်ရေစွာမြို့တို့အကြားဇိုတုံဒေသမှာအခုလ4ရက်နေ့ကနေ10ရက်နေ့အထိတိုက်ပွဲမှာစစ်ကောင်စီတပ်သားအယောက်40ထပ်မံတေဆုံးခဲ့တယ်လို့ဆိုပါတယ်။
ရှမ်းပြည်မြောက်ပိုင်းနောင်ချူမြို့နယ်ထဲမှာစစ်တပ်နဲ့မန်းလေး PDF တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တပတ်ခန့်ကြာစစ်ဘေးရှောင်ရတဲ့ဒေသခံတွေဟာမတည်ငြိမ်သေးတဲ့အခြေအနေကြောင့်နေရက်ကိုအတိအသီးပြန်သွားကြပြီဖြစ်ပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကပြန်သွားကြတဲ့စစ်ဘေးရှောင်တွေဟာနောင်ချူမြို့နယ်ထဲကလုံခန့်ရွာ၊ဝန္နခါ၊ပိန်းဝဲ၊ပိန်းနု၊ခီးနင်းနဲ့ကလာခွဲရွာကရွာသားအယောက်900ခန့်ဖြစ်ကြပါတယ်။လက်ရှိချိန်ထိနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေဟာရွာရီနားမှာနေရာယူထားကြတာကြောင့်အခြေမရွေးတိုက်ပွဲပြန်လဲဖြစ်ပွားနိုင်တယ်လို့လဲဆက်ဆောင်ကူညီအဖွဲ့တွေကပြောပါတယ်တိုက်ပွဲတဲ့စစ်တပ်ကလီရင်နဲ့ပြစ်ကိုတာတွေရှိခဲ့ပြီးစစ်တပ်ဘက်က25ယောက်ထက်မနည်းသေဆုံးကြောင်း PDF တွေဘက်က2ယောက်ကြဆုံးခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်ကစစ်ဘေးရှောင်တွေကိုမိုးရသည်မရောက်ခင်နေရက်ကိုပြန်ကြဖို့လုံကြုံရင်းနဲ့နယ်ဆက်ရေးရာဝန်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းနောက်ဦးဆောင်တဲ့အဖွဲ့ကတွားရောက်ပြောဆိုခဲ့တဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ပေးပါမယ်ရှင်
။ရခိုင်ပြည်တင်ရှင်အေရှန်ရေးနဲ့ဖွံ့ဖြိုးတိုးတားရေးဆိုင်ရာလုပ်ငန်းများညှိနှိုင်းပေါက်ဆဲရေးဥက္ကဋ္ဌလေးဖြစ်နယ်ဆက်ရေးရာပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒုဗိုလ်ချုပ်ကြီးထွန်းထွန်းနောက်ဦးဆောင်တဲ့ဝန်ကြီးအဖွဲ့ဟာဖေဖော်ဝါရီလ10ရက်နေ့ကပြည်နယ်ထက်ကစိုက်ပိတ်ရှောက်စခန်းတွေကိုတွားရောက်ခဲ့ပြီးဒီနိုင်မိုးရသည်မရောက်ကစိုက်ပိတ်ရှောက်တွေကိုနေရက်ပြန်ကြဖို့ပြောဆိုခဲ့ပါတယ်။မောင်ဦးမြို့နယ်ကစိုက်ပိတ်ချုပ်တယောက်ကနေရပြန်ခိုက်ခဲ့တဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။သူတို့တွေနေပြီခဲ့ကျွန်တော်
တို့ကကျွန်တော်တို့ကယ်ဆယ်ရေးကန့်ကိုမိုးမကြမြင်အချိန်မီနေရပြန်ရေးအဲ့လိုပြောတယ်။တော်တဲ့ခိုင်လူကယ်ပြန်ဝင်ကြီးကတော့ဘာမှမပြောဒီတိုင်းထိုင်ကြည့်နေတယ
်။အဲ့ဒီအဖွဲ့မှာဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းနောင်လူကယ်ပြန်ဝင်ကြီးဒွါသသခိုင်ပြည်နယ်သယံဇတရေးရာဝန်ကြီးဦးစန်းထွန်းနဲ့တခြားတာဝန်ရှိသူတွေလည်းပါဝင်ကြပါတယ်။အခုလိုနေရပြန်ခိုက်ပေမဲ့ဒေသအခြေအနေအရနေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ဝန်ကြီးအဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရသေးတော်မျိုးကစိုက်ပိတ်ရှောက်စခန်းတာဝန်ခံတယောက်ကအခုလိုပြောပါတယ်
။ကျွန်တော်
ကျွန်တော်တို့ကကြောက်ပြီးပြေးလာတာပါအခုလဲနှစ်ဖက်လုံးကရှိနေတော့ကြောက်ပြီးမသွားရဲဘူးသူတို့ပြန်ခိုင်းလဲမသွားရဲဘူးနှစ်ဖက်နှလန်းကရခိုင်တပ်တော်ကလည်းရှိတယ်ဗမာတပ်မတော်ကလည်းရှိနေတဲ့အတွက်အဲ့ဒီနေရာကကြောက်လို့ပြေးလာတာပါအဲ့ဒီနေရာကိုဘယ်လိုသွားမလဲ
နေရပြန်မဲ့စိုက်ပိတ်ချောက်တွေကိုရိခသုံးလစာကျဲငွေ၅သိန်းစီထောက်ပံ့မှာဖြစ်တယ်လို့မိလောက်ပြစီတော့တဲ့နေအိမ်တွေကိုလည်းပြန်ဆောက်ပေးမယ်လို့ဒုဗိုလ်ချုပ်ကြီးထွန်းထွန်းတော်ကပြောဆိုခဲ့ပါတယ်မပြန်မနေရပြန်ရမယ်ဆိုရင်လေယောဟာနိနာကစိုက်တဲ့စခန်းတွေကိုဖေရှားပေးဖို့လိုတယ်လို့မှိုက်နဲ့စိုက်ကြံလမ်းနှောင်းတွေကိုလေဖေရှားပေးဖို့လိုတယ်လို့အဲ့ဒီစခန်းတာဝန်ခံကပြောပါတယ်။အဲ
ကိုဘတို့ကတရားဖို့ဖန်ရ
ခုနေရကိုပြန်ရမယ်ဆိုရင်ဗမာတပ်မတော်ကလည်းဆုတ်ရမယ်။ရခိုင်တပ်တော်ကလည်းဆုတ်ရမယ်။နောက်ပြီးနေမီတွေမှလည်းမိုင်းတွေနဲ့အားလုံးကိုရှင်းပေးရမယ်။ကုန်းချောင်းရီချောင်းအရင်လူလောက်ကန်စားတော့လို့ရမယ်ဆိုမှပြန်ဖို့အစီအစဉ်ရှိပါတယ်။
ဒုဗိုလ်ချုပ်ကြီးထွန်းထွန်းတော်ဦးဆောင်တဲ့ဝန်ကြီးအဖွဲ့ဟာရသေးတော်ပူသီးတော်ကြောက်ဖြူနဲ့မောက်တော်မြို့နယ်ကလှဖိုးခေါင်နဲ့တောင်ပြိုလဝဲမြို့တွေကိုလည်းတွားရောက်ခဲ့ပြီးတဖားနိုင်ငံကိုထွက်ခွာသွားတဲ့သူတွေကိုပြန်လည်လက်ခံရေးအစီအစဉ်တွေနဲ့ပတ်သက်လို့တာဝန်ရှိသူတွေနဲ့လည်းဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်မှာ2018ကနေ2020ခုနှစ်တည်းရခိုင်တပ်တော်အေအေနဲ့စိုက်ကောက်စီတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆုံးခွာရသူသိမ့်နှက်ရှိရှိခဲ့ပေမဲ့တချို့ကနေရက်ကိုပြန်သွားကြပြီးလရှိအချိန်ထိနေရက်မပြန်နိုင်သူ6,600ကျော်ရှိနေသေးတယ်လို့ပြည်နယ်အစိုးရရဲ့ဇယံစီရတွေမှာဖော်ပြထားပါတယ်
။စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနောက်ဆုံးထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရတိုင်းနာပါတီတွေဘာတွေအခက်အခဲဖြစ်နေပါသလဲမိရင်ကြီးကတင်ဆက်ထားပါတယ်
။မွန်ညွန့်ရေးပါတီ MUP ဆက်လက်ရည်တည်နိုင်ဖို့မှတ်ပုံတင်သွားမယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ထောင်းအင်းကမွန်ပါတာနဲ့ပြောပါတယ် ဟောပွေညံကြိုင်အဲကျွန်တော်ပါတီအသက်ရှင်နေဖို့အတွက်ကျွန်တော်ဆက်လက်ပြီးမှပုံတင်ပါမယ်ဒီကိစ္စကိုမူရဟန်းတံဃာတော်တွေပညာရှင်တွေမျိုးချစ်ပုဂ္ဂိုလ်တွေစီကအကြံဉာဏ်ယူပါတယ်ကျွန်တော်ဘို့ကော်မတီဆုံးဖြတ်ပြီးပါပြီပါတီကိုဆက်လက်ပြီးမှပုံတင်မယ်ကရင်ပြည်နယ်မွန်ညင်ညွတ်ရေးပါတီကိုဖွဲ့စည်းနေတဲ့နောက်ပြည်ရန်ကုန်ဘုတ်ကိုတနင်္လာရီမှာလဲဖွဲ့စည်းနိုင်ဖို့စူးစ မျိုးတက်ရောက်နေတဲ့အတွက်ရခိုင်မျိုးသားပါတီ ANP အနေနဲ့အခက်ခဲရှိတယ်လို့ဥက္ကဋ္ဌဦးတာထွန်းလှကပြောပါတယ်
မြန်မာနိုင်ငံမှာရှိတဲ့ဗမာလူမျိုးကပြည်လို့ကျန်တဲ့တိုင်းရင်းသားလူမျိုးတွေကိုပြည်ထောင်စုတနိုင်ငံတခွင်လုံးကိုတည်ယုံလှုပ်ရှားခွင့်ခွင့်မပြုဘူးဆိုတဲ့တဖော်မျိုးအခုထုတ်ပြန်တဲ့နိုင်ငံရေးပါတီအပေါ်တွင်ဥပဒေကအဲ့လိုအတိတ်ပင်မျိုးလဲရောက်တော့တဲ့တဖော်ဖြစ်နေတယ
်ဒါအပြင်စစ်ကောင်စီကအစ်ပြတ်ထမ်းလိုက်တဲ့ဒီဥပဒေကြောင့်အချုပ်ပါတီတွေပြက်ကွက်သွားလိုက်မယ်လို့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတုံ့တက်ပါတယ်
တိုင်းရင်းသားပါတီတွေကတော့ဖြင့်ဒီမပါတီပြည်ထောင်စုပါတီဖြစ်စ조사ရင်လည်းပဲပြည်မလူထုကမေးပေးဖို့ကအခက်လိမ့်မယ်။တော့တိုင်းရင်းသားပြည်နေကလွေးပြီးရင်တိုင်းရင်းသားပါတီကိုပေးမယ်မေးဆန္ဒရှင်ကနေလိမ့်မယ်။အဲ့ဒါနဲ့ပြည်ထောင်စုပါတီအမိခံလို့ပဲတိုင်းရင်းသားပါတီကိုရင်ဆိုင်ကြရပါလိမ့်မယ်။အဲ့တော့ပါတီတွေကိုစုပေါင်းခွင့်လည်းပေးထားတယ်။အဲ့လိုစုပေါင်းခွင့်ပေးရင်မိမိပါတီတွေကိုနှစ်ပေါင်းတစ်ချေကျော်ပေါ့ဗျာ2010ကနေပြမ1990ကနေရက်တည်လာတဲ့ပါတီတွေကမိမိပါတီကိုမိမိပြန်ဖြတ်ပြီးမှပါတီအစ်စ်နဲ့ပေါင်းဖို့ကလည်းတို့ခက်ကြလိမ့်မယ်ကြာအချို့ပါတီတွေကလည်းကြောက်ကြွသွားနိုင်တာပေါ့
ပြီးခဲ့တဲ့ဇန်နဝါရီ26ရက်နေ့ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေမှာတော့တနိုင်ငံလုံးမှာဝင်ပြိုင်မဲ့ပါတီတွေဟာပါတီဝင်အရေးအတွက်တသိန်းရှိဖို့ပါတီရန်ပုံငွေ7,000ဗန်စင်းဖွေထားဖို့တိုင်းနဲ့ပြည်နယ်တစ်ခုခုမှာဝင်ပြိုင်မဲ့နိုင်ငံရေးပါတီတွေကပါတီဝင်ဥယျ 1,000 နဲ့ရံပုံငွေ 7,100 ရှိဖို့လိုတယ်လို့ရက်ပေါင်း60အတွင်းမှတ်ပုံတင်အစ်ပြန်မတင်ရင်တော့နိုင်ငံရေးပါတီအဖြစ်ကနေအလိုလျောက်ဖျက်သိမ်းပြီးသားဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ကောင်စီနယ်မွန်ပစ်တပါတီတို့နေပြည်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်၄ချိန်မြောက်ထပ်မံတွေ့ဆုံခဲ့ပါတယ်ရခိုင်မှာ12ပင်ကပြခွင့်ကိုမူလတန်းအလေတန်းနဲ့တက္ကသိုလ်ဝန်တန်းဆံမီပွဲပြီးတဲ့အထိရနာထားဖို့ရခိုင်တပ်တော်ကတားမြစ်ထားပါတယ
်သောရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အခုလိုအတိုင်းရင်းသတင်းနဲ့ပတ်စဉ်ကဏ္ဍတွေပြီးမှာတော့ FIO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုရနိုင်တလှည့်ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုလူသားချင်းစာနာကူညီမှုဆိုင်ရာအထောက်ပံ့နောက်ထပ်ဒေါ်လာတန်90ကူညီသွားမယ်လို့ထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံတွင်ဆင့်မဲ့ပဋိပက္ခတွေကြောင့်ဒုက္ခသည်တွေတိုးလာနေတာနဲ့မျှစာနာရိတ်ခါအကူအညီလိုအပ်ချက်တွေအတွက်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကတဆင့်ထောက်ပံ့ပေးသွားမယ်လို့ဆိုပါတယ်ဒီပကဒေတာမှာရှိနေတဲ့မြန်မာပြည်သူ9သိန်းခွဲကျော်ကိုကူညီဖို့ USAID အနေနဲ့ WFP ကုလသမဂ္ဂစာနယ်ဇင်းခါအစီအစဉ်နဲ့လက်တွဲဆောင်ရွက်မယ်လို့လည်းဖော်ပြပါတယ်။ဒီအကူအညီတွေထဲမှာပုံမှန်လစဉ်ဇင်းခါထောက်ပံ့မှုအပြင်9နှစ်ယောက်ကလေးငယ်တွေ၊ကွန်ဆောင်မိခင်နဲ့နှုတ်တိုက်မိခင်တွေအတွက်အာဟာရဖြည့်တင်ရေးအစီအစဉ်တွေလည်းပါဝင်ပါတယ်။WFP ကုလသမဂ္ဂစာနယ်ဇင်းခအဖွဲ့အွန်လိုင်းဆောင်မြင်လာမှာတော့သူတို့အနေနဲ့မြန်မာနိုင်ငံတွင်ပဋိပက္ခဒေသတွေကဒုက္ခသည်တွေအတွက်အရေးပေါ်စာနယ်ဇင်းခအကူအညီတွေဆောင်ရွက်ပေးနေတယ်လို့ဖော်ပြပါတယ်။ Indonesia နိုင်ငံအာချေးပြည်နယ်ကိုရိုဟင်ဂျာမွတ်စလင်90လောက်ပါဝင်တဲ့လေတစင်းဒီကနေ့ဂျာတာပရီနေမှာဆက်ရောက်လာတယ်လို့ဒေသခံတာဝန်ရှိသူတဦးကပြောပါတယ်။အခုရောက်လာသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ခွာလာကြတာဖြစ်ပြီးတော့အတော်များများကပင်ပန်းနွမ်းနယ်နေကြတယ်လို့ဒေသခံတွေကရိုက်တာသတင်းဌာနကိုပြောပါတယ် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတော့ဒါကိုအတိမပြုနိုင်သေးပါဘူးပြီးခဲ့တဲ့လတွေအတွင်းလေစီးပေးရွန်ဂျာဒုက္ခသည်ရာကနန်းနဲ့ချီပြီးအခြေဒေသကိုဆက်ရောက်လာခဲ့ကြသလိုတချို့ကတော့ပင်လယ်ထဲမှာငတ်မောပြက်လက်ပြီးတော့ဒီဆုံးခဲ့ကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်ထိပ်တန်းသံတမန်ဝန်ကြီးတို့မနက်ဖြန်ဥရောပမှာကျင်းပမဲ့လုံခြုံရေးညီလာခံတွင်တွေ့ဆုံနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကပြင်ဆင်နေတဲ့ကြောင်း အမိမဖော်လိုတဲ့တန်ရာရှိတူက VOE ကိုပြောပါတယ်ဒီလစောစောပိုင်းကတရုတ်နိုင်ငံဘက်ကလွတ်တင်တဲ့ထောက်လှမ်းရေးမိုးပြံမှုပေါင်းကိုအမေရိကန်ဘက်ကပြစ်ချပြီးတဲ့နောက်ပထမဆုံးအကြိမ်နှစ်နိုင်ငံထိပ်တန်းသံတမန်နှစ်ဦးဂျာမနီမှာကျင်းပမဲ့မြူနစ်လုံခြုံရေးညီလာခံအစည်းအဝေးအစီအစဉ်ရဲ့ပြပမှာမျက်နှာချင်းဆိုင်တွေ့ဆုံကြမှာလည်းဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုရနိုင်ရေအခုလိုသတင်းအချင်းချင်းအပီမှာတော့အခုကြတာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်အစီအစဉ်ထုတ်လည်မှုကအလိမ်ပါပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ပီဂျီအီလီယိုဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ VOA ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့ရှင်လန်းချမ်းမြေလူရဆနာပြေဝကြပါစေကောင်းကောင်းလေးအိပ်စက်အနိုင်နဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.